Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇွန်လ17ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုကလည်း Light Meter 24 40နဲ့51 Light Meter 190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်ဒီမောင်သားမှာ
ဂါဇာဒေသအပြစ်ခတ်ရစေးရေးအစိုးရဖြူချက်တရက်ကိုကုလသမဂ္ဂလူညီဝေးကောင်စီမှပထမဆုံးအကြိမ်မဲခွဲအတည်ပြုလိုက်ပါတယ်ဥရောပပါလီမန်ယူကောက်ပွဲတွေမှာလက်ရဇွန်ဝါဒီတွေအသာစီးရလာချိန်မှာပဲအမျိုးသားရေးဝါဒရဲ့အနေရကြီးမားပုံကိုဂျာမန်ဝန်ကြီးချုပ်ကသတိပေးခဲ့ပါတယ်။ရုရှားရဲ့သတင်းတူသတင်းမှားတွေကိုတံပြန်ဖို့အမေရိကန်ပြည်တော်စုနဲ့ပိုလန်နိုင်ငံတို့ပူးတွဲအဖွဲ့တစ်ခုတီထောင်လိုက်ကြပါတယ
်။အဲဒီလိုထိတ်တန့်အောင်သတင်းတွေပြေမုံရွာစစ်စီသေးပြောက်ထိုင်းနိုင်ငံရဲ့လိန်တူလက်ထပ်ခွင့်ပြုအခြေအနေစစ်ဘေးရှောင်စခန်းကရေဘေးဒုက္ခရှွန်တန်နယ်ပြောပြတဲ့ဒေါ်ဆန်းစုကြည်အကြောင်းစတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပွားတွေကိုကြားကြရမှာဖြစ်ပါတယ်။တပ်လာဘိုင်ဒန်နဲ့တပ်လာဟောင်းထရမ့်ရဲ့နိုင်ငံကြီးမူဝါဒအကြောင်းတွေကိုလည်းရှုစားနှတ်ဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းတွေကိုရှုစားရမှာပါ။အခုတော့ထိတ်တန့်ရောင်သတင်းတွေကိုနန်းလောင်ကပြောပြပေးပါဦးမယ
်။ရှီလာကြာရှီလာပြီဖြစ်တဲ့အစ္စရေးဟာမတ်စစ်ပွဲတွေအပြစ်ခတ်ရက်စဲနိုင်ရဲ့အဆိုပြုချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပထမဆုံးအကြိမ်မဲခွဲအတည်ပြုလိုက်ပါတယ်။အဆိုပြုချက်နဲ့ပတ်သက်ပြီးတော့မေခွန်းတွေရှိနေတဲ့အတွက်ဆိုပြီးရုရှားကတော့မဲမပေးပဲကြာနေခဲ့ပါတယ်။အဆင့်၃ဆင့်မှာအပြစ်ခတ်ရစက်ရဲ့အဆိုပြုချက်ကိုအစ္စရေးနဲ့ဟာမတ်တို့သဘောတူမတူမေခွန်းတွေရှိနေစေဖြစ်ပေမဲ့လို့ကုလလုံခြုံရေးကောင်စီရဲ့ခိုင်မာတဲ့ထောက်ခံမှုကြောင့်အစ္စရေးနဲ့ဟာမတ်တို့နှစ်ဖက်စလုံးသဘောတူဖို့ဖိအားတွေတော့ဖြစ်လာစေပါတယ်။ကုလဆိုင်ရာအစ္စရေးသူတပ်အမတ်ကြီးနိုဝါဖာမန်ကတော့ဟာမတ်တို့ဖန်ထားတဲ့တစ္ဆကံတွေအားလုံးပြန်လည်လာပြီးဟာမတ်တို့ရဲ့စစ်ဖက်နဲ့အုပ်ချုပ်ရေးစွမ်းရည်တွေပြိုကွဲသွားတဲ့အထိအစ္စရေးဖက်ကဆက်လက်ဆောင်ရွက်သွားမယ်လို့ကုလလုံခြုံရေးကောင်စီမဲပေးပြီးချိန်မှပြောကြားတော့ပါတယ်။အစ္စရေးဟာမတ်အပြစ်ရစဲနိုင်ရေးကုလလုံခြုံရေးကောင်စီရဲ့အဖွဲ့ဝင်15နိုင်ငံထဲမှာထောက်ခံမဲ14မဲနဲ့တခဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်တို့နှစ်ပတ်စလုံးအပြစ်ခတ်ရစဲရေးကိုလုံးဝနောက်မကျစေဘဲအပြစ်ဝအကောင့်ထဲပေါ်ကြဖို့လုံခြုံရေးကောင်စီကအခုအတည်ပြုလိုက်တဲ့အဆိုပြုချက်မှတိုက်တွန်းတောင်းဆိုထားပါတယ်။ဥရောပပါလီမန်ရဲ့တင်းငွေနဲ့ရွေးကောက်ပွဲတွေမှာလက်ရဆောင်ဝါဒီရဲ့အသားစီးရလာချိန်မှာပဲအမျိုးသားရေးဝါဒရဲ့အငြင်းကြီးပုံကိုဂျာမနီနိုင်ငံသမ္မတဖရန့်ဘောတာဆင်မီယာကတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းပြည်သက်နိုင်ငံထဲကလူအစုလိုက်အပြုံးလိုက်တပ်ဖြတ်ခံခဲ့ရတဲ့နေရာကိုအလဲအပတ်သွားချိန်မှာပဲအဲဒီလိုပြောဆိုခဲ့တာပါ။အမျိုးသားရေးဝါဒနဲ့အမုန်းတရားတွေကြောင့်ဥရောပမှာထိခိုက်ပျက်စီးခဲ့ရတာတွေကိုမမေ့ကြဖို့ပြန်လည်သိမြင်ရေးအတွက်ဥရောပသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုသတိရကြဖို့လဲဂျာမန်သမ္မတစတင်မီယာက1944ခုနှစ်ကအယက်သားတွေကိုနာဇီစစ်သားတွေတပ်ဖြတ်ခဲ့တဲ့အိုဒေါ်ဆိုဂလင်းကျေးရွာမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာပြောကြားတော်ပါတယ်။ဂျာမန်သမ္မတနဲ့အတူရှိနေတဲ့ပြည်내သမ္မတအမန်နွယ်မက်ခရွန်ကလည်းဥရောပပါလီမန်ရွေးကောက်ပွဲမှာသူ့ရဲ့ပါတီအခြေအနေမလအဖြစ်နေသလိုပြည်내မှာကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကြေညာထားတာပါ။2022ခုနှစ်ဒုတိယသက်တမ်းမှာလှည့်လွတ်ခဲ့ရတဲ့လွှတ်တော်အမတ်နေရာတွေမှာပြန်အနိုင်ရနိုင်ဖို့သမ္မတမက်ခရွန်ကမျှော်လင့်ထားချိန်မှာပဲလက်ရာဆို National Rally Party ကလက်ရှိအမတ်နေရာ88နေရာထက်ပိုပြီးတော့အနိုင်ရလာမဲ့ပုံရှိနေပါတယ်။စစ်ပြခေပြည်နှစ်ဂျာမနီဆက်ဆံရေးဟာဥရောပရဲ့အသက်သွေးကြောဖြစ်တယ်လို့ပြောဆိုခဲ့တဲ့ပြည်နှစ်သမ္မတမက်ခရွန်ကလည်းဥရဒိုပြကပြပုံတွေကြားမှာပဲပြန်လည်သိမြင်ရေးလမ်းစဉ်တွေကိုပုံမအားကောင်းလာအောင်ဆောင်ရွက်ဖို့လိုအပ်ကြောင်းပြောကြားတော်ပါတယ်။ရုရှားနိုင်ငံရဲ့သတင်းသူသတင်းမှားတွေကိုယူကရိန်းနိုင်ငံကတုံ့ပြန်နိုင်အောင်လို့အမေရိကန်ပြည်ထောင်စုနဲ့ပိုလန်နိုင်ငံတို့ကအဖွဲ့တစ်ခုကိုပူးပေါင်းထူထောင်လိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအောက်ကဝါဒဖြန့်ချိရင်းတဲ့သတင်းမားတွေကိုတုံ့ပြန်တဲ့ Global Engagement Center ရဲ့ထုတ်ပြန်ချက်မှာတော့ပိုလန်နိုင်ငံဝါဆောမြို့မှာပဲယူကရိန်းဆက်သွယ်ရေးအုပ်စု UCG နဲ့ပူးပေါင်းဖွဲ့စည်းလိုက်တယ်လို့ဖော်ပြထားပါတယ်။ရုရှားရဲ့သတင်းသူသတင်းမားတွေဖြန့်ဝေမှုကိုတံပြန်နိုင်အောင်အခုလိုဝိုင်းဝန်းဆောင်တာဖြစ်တယ်လို့လည်းပြောပါတယ်။ဒီအဖွဲ့မှာစာတို့တွေကိုပူးပေါင်းပေးပို့တာရုရှားရဲ့ကျူးကျော်စစ်အခြေအနေကိုတိကျစွာတင်ပြတာယူကရိန်းရဲ့အတန်းကိုမြင့်တင်ပေးတာနဲ့ရုရှားအစိုးရရဲ့သတင်းသူသတင်းမားဖြန့်ဝေတဲ့လှုပ်ရွတ်တွေကိုဖော်ထုတ်တာမျိုးကိုဒီအဖွဲ့ကပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ရုရှားကသူ့ရဲ့ကျူးကျော်မှုကိုအလိညာစကားတွေထက်ခါတလဲလဲအသုံးပြုပြီးတော့စစ်ပွဲရည်ရွယ်ချက်တွေရှုပ်ထွေးသွားအောင်ဆောင်နေတယ်လို့ယူကရိန်းပြည်သူနဲ့ကမ္ဘာကြားစီးလုံးညီညွတ်မှုပြိုခွဲအောင်ကြိုးပမ်းနေတယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ်။ ရုရှားအစိုးရကတော့တရင်သူတရင်မားတွေဖြန့်နေတယ်ဆိုတာမမှန်ဘူးလို့ညင်ဆိုလိုက်ပြီးအနောက်နိုင်ငံတို့ကတရင်အချက်အလက်ဆိုင်ရာအကြမ်းဖက်ဝါဒနဲ့ပတ်ဝန်းပတ်သက်နေတယ်လို့တံပြန်ဆွဆွဲထားပါတယ်
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE မြန်မာဘာရဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ထိုင်းရွေးကောက်ပွဲအနိုင်ရ Move Forward Party ရှေ့သို့ချီပါတီကိုဖျက်သိမ်းမလားဆိုတာထိုင်းဖွဲ့စည်းပုံဥပဒေတရားရုံးကဆုံးဖြတ်တော်မဲ့အရေးကြီးတဲ့သတင်းပတ်တည်းရောက်နေပါပြီ။ရှေ့သို့ချီပါတီကိုရာဖျက်သိမ်းလိုက်ရင်တော့မဲဆန္ဒရှင်ဆက်လေးတန်းသူရဲ့မဲကိုပယ်ဖျက်လိုက်ရရောက်မှာဖြစ်တဲ့အတွက်နိုင်ငံရေးအရာမတည်ငြိမ်မှုတွေပေါ်ပေါက်လာစေနိုင်ပါတယ်။2023မေလလူမှုစစ်တမ်းအရာထိုင်းနိုင်ငံရဲ့အကြီးဆုံးရှေ့သို့ချီပါတီကလွှတ်တော်အမှတ်150နေရာကိုအနိုင်ရရှိထားတာဖြစ်ပြီးစစ်တပ်ကိုနိုင်ငံရေးမှာမပါဖို့နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လက်ဝကြီးအုပ်မှုတွေကိုပြုတ်ပြင်ပြောင်းလဲဖို့လဲတောင်းဆိုထားတာပါ။ဒါပေမဲ့လည်းအစိုးရဖွဲ့ခွင့်ပိတ်ပင်ခံထားရတဲ့ရှေ့သို့ချီပါတီဟာ Conservative ရှေ့ဥဆွဲဝါဒီတွေရဲ့ပိတ်ပင်မှုနဲ့ရင်ဆိုင်နေရပြီးနိုင်ငံရေးနဲ့ဥပဒေကြောင့်အရာပြဿနာတွေကိုလှနဲ့ချေရင်ဆိုင်နေရတာပါ။ထိုင်းတော်ဝင်မိသားစုရဲ့ဂုဏ်သိက္ခာကိုထိအပ်အောင်ပြောဆိုမှုတွေအတွက်အရေးယူလက်ရှိတဲ့ပြင်းထန်တဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေမှာရှေ့သူကြီးပါတီကကတိပြုခဲ့တဲ့လို့ရဟာထိုင်းဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရာရောက်တဲ့ဆိုတဲ့ဆူဆွဲချက်ကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဂျွန်လ10ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတတိယတက်တန်အဖြစ်ကျန်းသစ္စာကျင်းဆိုပြီးတော့နောက်တနေ့မှာပဲဝန်ကြီးချုပ်နရင်ဒရာမိုဒီကညွန့်ပေါင်းအစိုးရဝန်ကြီးအဖွဲ့ကိုတနင်္လာနေ့မှာစတင်ဖွဲ့စည်းပါရယ်အခုနောက်ဆုံးရွေးကောက်ပွဲမှာဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီ BJP ပါတီကလွှတ်တော်နေရအများစုကိုအနိုင်မရခဲ့ပေမဲ့လို့ထိတ်တန့်ဝန်ကြီးနေရာတွေကိုတော့ဆက်ပြီးတော့ထိန်းထားနိုင်ပါတယ်ပြည်ခဲ့တဲ့9နှစ်တာနိုင်ငံခြားရေးမူဝါဒတွေကိုတာဝန်ယူခဲ့တဲ့ပြည်ပရရဝန်ကြီးအပြင်ပြည်ထရေးဝန်ကြီး၊ဖဏာရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေလည်းသူတို့ရဲ့ရာထူးမှာပဲအသီးသီးဆက်ပြီးတော့တာဝန်ထမ်းဆောင်ကြမှာဖြစ်ပါတယ်။မိုဒီဟာဝန်ကြီးချုပ်ရာထူးကို3ချိန်ဆက်တိုက်အရွေးခံရတဲ့ဒုတိယမြောက်အိန္ဒိယဝန်ကြီးတဦးလည်းဖြစ်ပါတယ်။သူ့ရဲ့ BJP ပါတီကအမတ်နေရာအများစုရဖို့32နေရာဆုံးရှုံးခဲ့ရပြီးနေရာစုစုပေါင်းအမတ်နေရာ240မှာပဲအနိုင်ရခဲ့ပါတယ်။အရင်ရွေးကောက်ပွဲတွေတုန်းကအနိုင်ရခဲ့တာတဲ့အတော့ကိုနေတယ်လို့ဆိုပေမဲ့လို့လွှတ်တော်ကိုထိန်းထားနိုင်တဲ့အနေအထားဖြစ်ပြီးမဟာမိတ်တယ်ဂူဒက်ဆန်ပါတီနဲ့ဂျန်တရာဒေါပါတီတို့နဲ့ပူးပေါင်းပြီးတော့ညွန်ပေါင်းအစိုးရတရားကိုဖွဲ့စည်းနိုင်ခဲ့ပါတယ်ကောမဆောင်အမျိုးသမီးတွေမွေးကင်းစကလေးငယ်တွေဆယ်ကျော်သက်တွေနဲ့တက်ကြီးရွယ်ဦးစားတဲ့လူတစ်ယောက်ရဲ့ဘဝတက်တက်တာကာလအပိုင်းအခြားအတိုင်းဥဒုရာသီပြောင်းလဲမှုရဲ့တရားမှုတွေကိုကပ္ပကျမရဲ့အဖွဲ့အစည်းအရှုကလေ့လာခဲ့ပါတယ်။လူတို့ညဉ့်ညမ်းမှုတော်မီနဲ့ရေကြီးရဲ့ရှန်နာအပြင်ပြင်းထန်တဲ့အပူချိန်စတဲ့ရာသီဥဒုပြောင်းလဲမှုကလူကျမရဲ့အပေါ်တရားမှုတွေကိုသိပ္ပံနှိကျလေ့လာထားတာဖြစ်တယ်လို့ WHO သိပ္ပံပညာရှင်အညတာပေါ်တယ်လာကသတင်းထောက်တွေကိုပြောဆိုပါတယ်။Global Health ဂျာနယ်ကပ္ပကျမရဲ့စာဆောင်မှာဖော်ပြထားချက်အရလူငယ်တွေနဲ့တက်ကြီးရွယ်အုပ်တွေအပြင်ကိုယ်ဝန်ဆောင်ချိန်အတွင်းဥဒုရာသီပြောင်းလဲမှုရဲ့တရားမှုကို short track ခဲ့ကြတယ်လို့လည်းဆိုထားပါတယ်။ဥဒုရာသီပြောင်းလဲမှုကပေါ်ပေါက်လာတဲ့သဘာဝဘေးဒဏ်တွေဟာအသက်အန္တရာယ်ကိုသာမကစိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကျမရဲ့အပေါ်မှာပါဆိုးဝါးပြင်းထန်တဲ့တရားမှုတချို့ရှိနေတာကိုလှစ်လာမှုမှာတွေ့ရတယ်လို့လည်းပေါ်တလာကပြောပါတယ်။အပူလိုင်းတွေဝင်တဲ့အချိန်မှာနှင်းမစေပဲမိဖွာတာမျိုးတိုးလာပြီးတော့တက်ကြီးရွယ်ဦးတွေမှာတော့အပူရှက်တာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေပုံမခံစားရတာတွေကိုသိပ္ပံပညာရှင်ပေါ်တယ်လာကဥပမာပေးပြောဆိုသွားပါတယ်။ကလေးတွေနဲ့ဆက်ကျော်သက်တွေမှာလည်းလှိလာတည်ယူနိုင်စွမ်းနဲ့ထိခိုက်စေတယ်လို့အစဉ်ခံစားမှဖော်ပြထားပါတယ်။
မနက်ခင်းနောက်ဆုံးအသတင်းတွေကိုနားအောင်ကြည့်ကြပေးရပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မွာမြို့နယ်ထလောင်းတော်မြောက်ရွာမှာလူနေအိမ်တချို့မိရှုခံခဲ့ရပြီးလူငယ်သုံးဦးသတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်မွာမြို့ပေါ်မှာစစ်မှုထမ်းဖို့အတွက်လူစုနေထိုင်ကိုတွေ့ကြုံနေရတယ်လို့ရွာတွေဘက်မှာလည်းနယ်မြေရှင်းလင်းဆောင်ရွက်တာတွေကလည်းဆက်ပြီးရှိနေတယ်လို့ပြောပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းကိုကိုရဲမောင်ကပြောပြပါပါ
မုံရွာမြို့နယ်ထဏောင်းတော်ကျေးရွာအုပ်စုကထဏောင်းတော်မြောက်ရွာကိုဇွန်လ10ရက်တနင်္လာနေ့မနက်အစောပိုင်းမှာစစ်ကောင်စီစစ်ကြောင်းရောက်လာပြီးဒေသခံနေအိမ်တချို့ကိုမိရှို့သွားတယ်လို့မုံရွာအမြင့်လန်းသတင်းမှန်ပြန်ကြားရေးတာဝန်ခံကပြောပါတယ်
미슈르 칸라 가바라 도인 바와르야 세장가 요아레야 에오 미슈부 라라 엔아 데메 미아우 90 라오 메 파라 야 아이 에오 단원 미슈르 라이 웬네 에체이 마베 쿠 3냥가 드루네 트이다이 뚜이비로 따칸나야 라 야
아따칸나 야레 룽게 3가 몽요아 카얀 따인 4레가 예보리 핏데 루 데다간니가 뵤 바레 몽요아 묘 어웬 모우 시세이 게이가 니 세장 사댄 게 비로 타나온도 묘요아 야옹 마 따나 핏캣 비 요아레 고 사댄 웬게 라 루 뵤 바레
တောင်ရွာနဲ့မြောက်ရွာလို့နှစ်ရွာရှိရတယ်ထနောင်းတော့မနက်ပိုင်း9:00လောက်ကိုထနောင်းတော့မြောက်ရွာဝင်ပြီးတော့6:00လောက်မှာမီးရှို့ပြီး7:00ကို9:00လောက်မှာပြန်ထွက်သွားတယ်ရွာကနေကသူတို့လာတော့ကပဲခဏပဲရှောင်းလိုက်ရတာပြီးတော့သူတို့ပြန်သွားတော့ပြန်ဝင်ရတယ်ဗျမုံရွာမျိုးနယ်တွေကရွာတွေစီစစ်ကောင်စီရဲ့နေမြင့်ရှင်းလင်းရေးစစ်ကြောင်းဝင်ရောက်ပြီးလူနေအိမ်တွေကိုမီးရှို့တာတွေကမကြာခဏဆူဆူလို့ရ
ကျွန်တော်တို့ရဲ့လူပြောပါတယ်တချိန်တည်းမှာတော့စစ်မှုထမ်းတတိယအတုပ်အတွက်လူရောက်90မပြည့်မချင်းမုံရွာမြို့မှာလူစုနေရတယ်လို့သိရပါတယ်မုံရွာနယ်ဘက်မှာတော့နေမြင့်ရှင်းလင်းဝင်ရောက်မိရှူတာကိုကျွာများစုခံနေရတယ်လို့မုံရွာမြို့ကန်တကူကပြောပါတယ်မုံရွာမှာတော့တော်တော်လေးစုနေတယ်ပြည်မှာဒီကြောင့်တို့ချေတာနေမြို့ချေတာတွေကဝယ်ယူလို့တကယ်ပဲတို့အဲ့ဒါတော်တော်များများနေတယ်
မုံရွာမျိုးကလူတို့လည်းဆရာမကြီးလည်းလက်နက်မရှိတော့အင်အားမရှိတဲ့ခါကျတော့ညာညာလာဆိုပါမကြီးတောင်းရင်ကြောင့်ခုချိန်မှာမရဘူးမုံရွာမျိုးနယ်တွေကကြေးရွာတွေမှာဒေသခံနေအိမ်တွေကိုမိရှို့ရတဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုထားတာမျိုးမရှိသေးပါဘူးဇွန်လ9ရက်ပြီးခဲ့တဲ့တောက်ကြနေ့ကလည်းမုံရွာမျိုးပတ်လမ်းပေါ်မှာလူငယ်အမျိုးသားတအုပ်ကိုစစ်ကောင်စီတပ်ကတနက်န
ကိုရဲမောင်ပြောပြခဲ့တာပါခုတော့ထိုင်းဘက်ကိုကြည့်ကြအောင်ပါ LGBTQ တွေကိုခုံပြတဲ့ကျော်လာအတွင်ထိုင်းနိုင်ငံမှာလိင်တူချင်းလက်ထက်တဲ့ဥပဒေအတည်ပြုပြဌာန်းနိုင်မှုမျှော်လင့်နေကြသူတွေထဲမှာမြမ LGBTQ+ အသိုက်ဝင်လက်ပါနေနေပါတယ်ရှင်းတော်ရှားနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာပထမဆုံးလိင်တူချင်းလက်ထက်ခွင့်ပြုတဲ့နိုင်ငံဖြစ်လာတော့မဲ့အခြေအနေတွေနဲ့ပတ်သက်ပြီးဘန်ကောက်ကနေသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြမှာပါ
ထိုင်းနိုင်ငံအောက်လွှတ်တော်ကအတည်ပြုထားတဲ့လိင်လူချင်းလက်ထပ်ခွင့်ဥပဒေကြောင့်ကိုဒီသတင်းမှတ်ချက်အထက်လွှတ်တော်မှကြားနာဖို့အရှင်နေပြီးကျွန်းလနောက်ဆုံးသတင်းပတ်မှအတည်ပြုပြဋ္ဌာန်းနိုင်ဖို့လှုပ်ရှားတက်ကြွသူတွေမျှော်လင့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဘန်ကောက်မြို့မှာကျင်းပခဲ့တဲ့ LGBTQ+ ချီတက်ပွဲကိုတက်ရောက်ချီးမြှင့်ခဲ့တဲ့ထိုင်းဝန်ကြီးချုပ်စရစ်သာဒါဗစ်စင်ကိုလည်းဒီဥပဒေကိုအမြန်ဆုံးပြဋ္ဌာန်းနိုင်ရေးကြိုးပမ်းနေတဲ့အကြောင်းပြောကြားခဲ့တာပါ။ဒီလိုလိင်လူလက်ထပ်ခွင့်ပြုလိုက်တာဟာဘာသာရေးအရာထိန်းချုပ်ထားတဲ့စံနှုန်းတွေကိုပယ်ဖျက်ရောက်သလိုလူသားဖြစ်တည်မှုကိုလည်းလက်ခံရရောက်တဲ့အတွက်ဒီဥပဒေကိုကျူဆိုရဲလို့ဘန်ကောက်မြို့ကခြိတက်ပွဲကိုကိုရိုင်းတက်ရောက်ခဲ့သူဖြစ်တဲ့ LGBTQ+ အခွင့်အရေးလှူရှားသူ Kids ကအခုလို VOA ကိုပြောပါတယ
်။ဆောင်းလာ LGBTQ+ အတွေ့တွေလက်ထပ်လိုက်တယ်ဒါမှမဟုတ်အတူနေလိုက်တယ်ဆိုရှင်ကြတော့သူတို့အတွက်ဒီ binary people တွေအတွက်ဒါတော့ဒါမဖြစ်ဘူးပေါ့နော်အမှန်တကယ်လို့ရှိရင်ဒီဟာကဓမ္မတာနဲ့ဆန့်ကျင်တယ်ပြီးလို့ရှိရင်လူ့ဖွဲ့စည်းရဲ့ထုံတန်းဆင်လာရင်ကျင်းမှုပြီးလို့ရှိရင်ဘာသာရေးအရာထမထိုင်စီမင်းနေပြီးလူ့ဖွဲ့စည်းကိုယ်တိုင်ကလက်ခံကျင့်သုံးနေတဲ့စီမင်းနေမှုတွေဘောင်နေဆန်နှုံးနေတဲ့လျှော့နေလို့ဒီစားတဲ့အဖွဲ့အစည်းတွေအများကြီးရှိနေတယ်ပေါ့နော်ဆိုတော့ဒီလိုမျိုးထိုင်းလိုမျိုးနိုင်ငံကကြတော့အမှန်တကယ်ပြောရင်ဗဟုသဘာဝနိုင်ငံဖြစ်တယ်ပမာဒီထက်တာမှပိုပြီးတော့ဗဟုသဘာဝဝင်ဥယျာဉ်ပေါ်တဲ့နိုင်ငံဖြစ်တယ်ပေါ့နော်ဒီလိုနိုင်ငံမှဒီလိုလောက်လိုက်ချင်းအပြင်အဓိကဆောင်တာဘာသာရေးအရာထိန်းချုပ်ထားတဲ့စံနှုန်းတွေကိုပြစ်ချတာဖြစ်တယ်နောက်တစ်ခုကကျလူသားဖြစ်တဲ့ဟိုပို့ပြီး appreciate လုပ်တယ်လို့မြင်တယ
်မြန်မာနိုင်ငံမှာတော့ LGBTQ+ တွေရဲ့အခွင့်အရေးတွေကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိတိတသားဆိုးဆိုးဝါးဝါကျဆင်းပြီးတော့ဖိနှိပ်ခံနေကြတဲ့အခြေအနေဖြစ်တယ်လို့ပြည်တွင်းနဲ့ပြည်ပနိုင်ငံတချို့ကိုရောက်နေကြတဲ့ LGBTQ+ အတိုင်းဝိုင်းတွေကဆိုပါတယ်2015ကနေ2020ဝန်းကျင်ကာလတွေမှာ LGBTQ+ တွေရဲ့အခွင့်အရေးကအသင့်အသင့်မြင့်တက်လာခဲ့တဲ့ဆိုပေမဲ့လို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆိုးဆိုးဝါးဝါကျဆင်းသွားတဲ့အခြေအနေကို LGBTQ+ အခွင့်အရေးလှူရှားသူ Kids ကအခုလိုပြောပါရစေ။ဆို
တော့ဒီဘက်2015-20ဝန်းကျင်ကာလမှာဆိုရင်ဒီ LGBTQ ရဲ့ Pride ကပို့ပြီးတော့ဟိုဘယ်လိုခေါ်လဲ?တစားတစားပို့ပြီးတော့အားကောင်းလာပြီပေါ့နော်။အဲ့တော့သူတို့ရဲ့လွတ်လပ်ဖန်တီးထိုင်ခွင့်တွေလည်းသတိရလာတဲ့ပြည်ပွဲတွေခန္ဓာကျင်းပါခွင့်စသဖြင့်ပြောရှင်တခြားသောဒီနိုင်ငံတစ်ခုရဲ့လွတ်လပ်ခွင့်အတိုင်းပေါ့နော်စသဖြင့်ရလာခဲ့တဲ့ရှိတယ်။ဒါပေမဲ့ခုစေအာနာသိမ်းပြီးရနောက်ပိုင်းမှာဆိုရင် LGBTQ+ တွေကဖန်ဆီးခံရရင်တော့မှပေါ့နော်ပို့ပြီးတော့နှိမ့်ဆက်ခံရတာလေးနောက်စစ်ကြောရေးတို့ဘာလို့မှဆိုရှင်လဲတကယ်တော့လုံးဝဘယ်လိုခေါ်မလဲလူသားမဆန်စွာပေါ့နော်တခြားဒီ binary တွေကိုလည်း ဘယ်လိုခေါ်မလဲသူတို့ဒေးဆက်ဆက်ဆက်ဆံနေဒါပေမဲ့ LGBTQ+ ဖြစ်ရင်ပို့ပြီးတော့ပို့ပြီးတော့အဲ့လို mental physically နဲ့မဟုတ် mentally ပါပို့ပြီးထိခိုက်အောင်သူတို့ပြောဆိုဆက်ဆံတာရှိရပါတော့
မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်လူငယ်အမျိုးသားတွေနိုင်ငံပြစ်ပတ်ကိုထွက်ပြေးကုန်ကြပြီးပြည်တွင်းမှာကြံနေခဲ့ကြတဲ့တချို့သော LGBTQ+ တွေအပေါ်ကိုစစ်ကောင်စီကအာရုံစိုက်လာတယ်လို့လဲ LGBTQ+ အရေးလှူရှာသူတူကလည်းအခုလိုပြောပါတယ
်ကျွန်တော်ဆိုရင်ဒါကျွန်တော်ကညာဘက်တင်မှာဟို night life performer ပေါ့နော်ကျွန်တော် drop ဝင်တူပညာရှိပေါ့ဆိုတော့ကျွန်တော်တို့ဆိုရင်ဒီ main client လိုမျိုးဝေစားပြီးကားတွေရှိတယ်ဆိုတော့အဲဒီကားလားတွေမှာဆိုလို့ချင်းကျွန်တော်ပူပြီးတပိထားရတယ်ပေါ့အခုဆိုရင်ကျွန်တော်ဆိုရင်ဒါကိုယ့်အတွက်အသက်နေရဟိုဘာလဲဆိုရင်ရဲ့နေသားပြည်လို့ကျွန်တော်ဒီဘက်ကို relocation အနေနဲ့လာရတယ်ပေါ့နော်ဆိုတော့ဟိုမြန်မာပြည်မှာချန်ငယ်ကျွန်တော်တငယ်ချင်းတွေကျွန်တော်အရင်ဒီလိုမပြောင်းလာခင်အလုပ်လုပ်တဲ့အချိန်ကြီးဆိုလို့ရှိရင်လည်းကျွန်တော်အဲ့လိုမျိုးဒီအပြင်ထွက်တာပါညာဆိုပုံပြီးတတိထားရတယ်ပေါ့နော်အခုချိန်မှာကျတော့ကျွန်တော်ကလူငယ်တွေအကုန်လုံးကဟိုအကုန်လုံးကဒီနိုင်ငံကိုစုပ်ပြီးတော့အကုန်လုံးကထွက်သွားနေရပါတော့ထွက်သွားနေတဲ့အခါကျတော့ကျွန်တော်ဒီ LGBTQ တို့တချို့ရှိတဲ့ပုံမှာတို့ကအဲ့ဘက်ကိုပြန်ပြီးတော့ဟိုဟိုဘယ်လိုပြောရမလဲတို့တတိပြုမိလာပေါ့အဲ့လိုမျိုးပေါ့
ထိုင်းနိုင်ငံမှာလိင်လူချင်းလက်ထပ်ခွင့်ဥပဒေကိုပြတ်ထားမယ်ဆိုရင်အရှိတောင်အာရှနိုင်ငံတွေထဲမှာပထမဆုံးလိင်လူချင်းလက်ထပ်ခွင့်ကိုတရားဝင်အသိအမှတ်ပြုတဲ့နိုင်ငံဖြစ်လာတော့မှာဖြစ်ပါတယ
်ဆလဘီစစ်ဘေးရှောင်တွေရဲ့အခက်အခဲတွေတင်ပြကြပါမယ်ဂျင်းပြည်နယ်မြောက်ဦးရီခရိုင်တောင်ရင်မြစ်နယ်ဘေးကလူဦးရေ9000လောက်ရှိတဲ့ပလောတဖို့စစ်ဘေးရှောင်စခန်းမှာမြေရေတက်လာတဲ့အတွက်စစ်ဘေးရှောင်တွေရဲ့အိမ်တချို့ရေတိုက်စားပြီးပြုပြက်ကုန်ကြပါတယ်အခုလိုစစ်ဘေးရှောင်တွေအခက်အခဲရင်ဆိုင်နေရတာကို VOE သတင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ
်။ PNP နဲ့မြောက်ရီခရိုင်တွင်းကငင်းရဲရဲမျိုးတင်ဖြစ်တဲ့လေကေကော်ဆိုတဲ့နေရာမှာတိုက်ပွဲတွေကြောင့်ဒေသခံတွေမနေရတော့ဘဲတောင်ရင်မြစ်ဘေးကိုစစ်ဘေးရှောင်နေရတာဟာနှစ်နှစ်ခွဲကျော်ကြာလာခဲ့ပါပြီ။အဲ့ဒီဒေသကစစ်ဘေးရှောင်တွေဟာတောင်ရင်မြစ်ဘေးမှာနေထိုင်နေကြပြီးအခုအခါမှာတောင်ရင်မြစ်ခေါ်မိုးရီမြစ်ကတောင်ကြရီတွေတက်လာတဲ့အတွက်စစ်ဘေးရှောင်တွေရဲ့အိမ်တချို့ဟာဂျိုလာဆယ်ရနေ့ကရေးတိုက်စားပြီးပြိုပြတ်တာတွေရှိခဲ့ကြောင်းစစ်ဘေးရှောင်တွေကိုစားတောက်ရေးနဲ့ပညာရေးကိစ္စတွေကိုအခုညီပေးနေတဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။ဟိုပါလေဘလို့တမှုဟိုဟာဒုက္ခတွေစခန်းမှာအမိုးကြီးတက်တိုက်လာတော့သူတို့ရေစီးချောင်းထိုးတာပေါ့စခန်းကိုရေစီးချောင်းထိုးတော့အိမ်ဆယ်လုံးကပါသွားတယ်။တောင်ကြီးနဲ့ပြီးမှလည်းစခန်းတောင်ကြီးရေရုပ်ကြီးကျလာတာပေါ့ရုပ်ကြီးကျလာတော့သူတို့ချက်ချင်းကြောင်းချိဖို့ကသူတို့အဆင်မပြေဖြစ်သွားတယ်။ဟိုပထမပိုင်းတော့တူပြီးတော့ပြင်ထားတာရှိတယ်ဒါနဲ့မလုံလောက်ဘူးထင်တယ်လေပထမပိုင်းကတူပြင်ထားတာဟု
တ်က
ဲ့အခုတော့အကြီးပေါ်သူတို့ဟိုဖေးအင်ဂျီသူတို့ကျန်ဖေးအင်ဂျီနဲ့သူတို့ဘွားရင်းနဲ့ဒီတန်ပါးကိုဟိုဟာကာပြီးတော့ပြင်နေကြတယ်ဆိုတော့အခုရေလဲလို့တာပေါ့ဗျာဟိုရှိတာဟာနေအကုန်လုံးဝိုင်းကြပြီကြပေါ့
ဒုက္ခတွေတွေအတွက်ဆန်နဲ့စားနပ်ရိက္ခာတွေကပုံမှန်လိုအပ်နေပြီးအခုခါမှာတော့အိမ်တွေပျက်စီးသွားတဲ့အတွက်အမိုးကာတွေတိုင်နေပါလိုအပ်နေတယ်လို့လဲဆိုပါတယ်အဲ့ဒီစစ်ဘေးရှောင်ဒုက္ခသည်တွေဟာနှစ်နှစ်ကျော်ကြာတဲ့အထိနေရက်ကိုမပြောင်းနိုင်ပဲတောင်ရင်ပြင်ပေးမှာပဲနေထိုင်နေကြရတာပါစခန်းထဲမှာလူဦးရေ 9,000 နီးပါးရှိပြီးကလေးတငယ်300ကျော်ရှိပါတယ်သူတို့တွေဟာမြောက်ရီခရိုင်တွင်းကတိုက်ပွဲတွေကြောင့်မပြောင်းရဲကြဘူးလို့လည်းဆိုပါတယ
်လူရာတော့အဆုံနဲ့ဗျလူရာတော့အဆုံနဲ့တော့တာကြီးတောက်ကြီးရာစားတယ်အခုအဲ့လိုဖြစ်သွားတယ်ဆိုတော့အမိုးကာနောက်ပြီးတော့အဆောက်အဦအဆောက်ဖို့ဟိုပစ္စည်းပစ္စည်းတွေပေါ့ဟိုတိုင်းလို့ပါတော့အရင်ကြီးအခင်းချင်းမှုအရာရည်တော့ဒူတာပေါ့ပြန်တောက်ပြရမှာဘယ်လိုဒီဥစ္စာတိုက်ပွဲတွေကဇက်တိုက်ရှင်နေရလဲတိုက်ပွဲတွေကဇက်တိုက်ရှင်နေရတဲ့ဒီကိကောအနည်းငယ်ချင်တယ်ဟိုဟာကနေရင်ကညာတိုင်းလူလူဟာအဲ့ဒီပေါ့နေရောညာရောဘုံနာကျေတာရှိတယ်အဲ့အဲ့ဒီဘုံနာကျေတော့သူမပြန်ရဲကြသေးဘူးဟိုပြန်ဖို့အတွက်ကလည်းဘယ်သူမှဟိုတောင်းရင်မခံရဲဘူးဟိ
ု
တောင်းခံပြီးတော့မခေါ်ရဲဘူးပေါ့အဓိကတော့လုံလုံရှိနေတာ
အရင်တော့ကတော့အဲ့ဒီစခန်းမှာလူရေ 2,000 ဝန်းကျင်လောက်သာရှိပေမဲ့အေဗီလာတော့ကမြောက်ရီမြို့ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယေပို့ပြီးတော့တိုးလာခဲ့တာပါအဲ့ဒီစခန်းအပြင်တခြားနေရာတွေမှာလည်းစစ်ဘေးရှောင်တွေရှိနေပြီးပလောတပုတ်စခန်းကတော့လူရေအများဆုံးစခန်းလည်းဖြစ်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ညမနိုင်ငံမှာရေဘူးရဘာတွေဖြစ်နေသလဲဆိုတော့ကြေပြန်းတဲ့အခြေအနေကြီးတစ်ခုလုံးကိုဒေါအောင်ဆန်းစုကြည်သိနေပြီးလူငယ်တွေလှုပ်ဆောင်နေကြတာအပေါ်အရန်ကိုဂုဏ်ယူနေတယ်လို့သူ့ရဲ့အကြံပေးစီးပွားရေးပညာရှင်ပမောက်ခရှွန်တန်ဒယ်က VOA နဲ့တီးသတ်မင်းမြန်ကမှပြောလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့ကာလ Dong San Sutine Patate, Matia, Chong Yane, Leshi, Sianashin, Sanji, Dolan Yipo, Tuya, the Boda, Chow, Pomoka Chantanago, Gu Nyin Chan Ega, Didan Biso Mimian Tapare.
People are celebrating there.
I have many wonderful memories of working with Dorso.
Strong, incredibly generous, courageous, and full of good spirit.
Do you think she is fully aware of
what is happening right now in the constitution?
I think she's mostly aware.
ကျွန်တော်တို့နဲ့အတူရှီစဉ်တုန်းကလည်းကျွန်တော်ကအอสတြေးလျတန်ယုံနဲ့စကားပြောခွင့်ရတယ်ကျွန်တော်ဇနီးနဲ့စကားပြောရတယ်ဆိုတော့ကျွန်တော်ကတိကျတဲ့အချက်လက်တွေကိုရယူနိုင်ခဲ့ပါတယ်ဒါကြောင့်တချို့ကဘာအဖြစ်ပြက်တွေကိုသူ့ကိုပြောပြနိုင်ခဲ့ပါတယ်ပြီးတော့အကျဉ်းထောင်ဆိုတာမျိုးကတကယ်ကိုသတင်းတွေရနိုင်တဲ့နည်းလမ်းတွေရှိပါတယ် ကျွန်တော်ထောင်ကြနေတုန်းကတကယ်ကိုပဲအဲ့လိုမျိုးပါခုလဲဒီလိုပဲလို့ယူဆပါတယ်ဒါကြောင့်သူမြန်မာနိုင်ငံရဲ့အခြေအနေကိုကောင်းကောင်းသိနေပါတယ်ကျင်းတောင်ထဲမှာကနေစဉ်နဲ့အမြတိုင်းပြည်ကပြုတ်ကွဲနေပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်အာဏာသိမ်းမှုကမအောင်မြင်ဘူးဆိုတာတွေကျွန်တော်တို့သိနေပါတယ်ဒီသတင်းစကားတွေကတကယ်ကိုကြဲကြဲပြန့်ပြန့်ရောက်ရှိနေတာပါဟုတ်ပါတယ်တခါတလေ ရေပြည်ကဘာတွေဖြစ်နေတယ်လဲဆိုတော့ကျေပြန့်တဲ့အခြေအနေကြီးတစ်ခုလုံးကိုတော့ဒေါ်ဆန်းစုကြည်သိနေတယ်ဆိုတော့တန်တရားဖြစ်စရာမလိုပ
ါဘူး။ I would have no doubt that the cheese aware of
Yeah, our society has been well known for
ဒေါ်ဆန်းစုကြည်ကအကြမ်းမဖက်ရည်တည်ချက်ကြောင့်လူသိများသူပါဆိုတော့ဆဲနာရှင်ကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်မှုတွေရဲ့လက်ရှိအခြေအနေပေါ်သူဘယ်လိုရှုမြင်မလဲလို့ထင်ပါလဲမြ။
I'm revolution against the military hunter.
Yeah, so I can't say specifically that she would be in favor of violence or not.But what I can say is that she was in
Ninja ne winne mho pe twon lan da myu ko tu thauk khan la ma thauk khan la so ra ko ti ja ma byo nai mi me chano sa na shin ko khu khan twon lan bu ko de kae ko thauk khan ni ba chano tu ko naw song twe kya de chano ru ko pit tan cha de ni dong ga so yin chano ko pogu yi ya dai yak ko tu byo ba de shaung yi shin a ni ne di thadin saka ri ma phit ma ni lu ri ko byo pya ya me su bi lo byo ba deဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံသားတွေအတွက်အလွန်ကိုဂုဏ်ယူနေတယ်ဆိုတာကိုပါထူးသဖြင့်လူငယ်တွေအတွက်အရန်ကိုဂုဏ်ယူနေတယ်ဆိုတဲ့သတင်းစကားကိုပေးရမယ်လို့သူကပြောပါတယ်လူငယ်တွေကဒီမိုကရေစီရဲ့အရာသာဘလောက်တူတောင်းလာတဲ့ကာလလေးမှာခံစားခဲ့ရပြီမဲ့ဒီမိုကရေစီအတွက်ခုခံကာကွယ်မှုအတွက်ကိုယ့်အသက်ကိုယ်တော်ပေးဆက်လို့စိတ်ရှိနေကြပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ကိုခုခံတော်လှန်ဖို့ဆိုတာအခုလောက်ကိုလောက်ရမယ့်ကိစ္စကိုလုံးလုံးထောက်ခံနေတယ်ဆိုတာလုံးဝသိကြပါတယ်ဘလို့ပုံစံနဲ့တော်လှန်ရမယ်ဆိုတာမျိုးကိုတော့ကျွန်တော်တတ်အံ့မပြောနိုင်ပါဘူး။ဒါပေမဲ့ဒါကစစ်တပ်ကိုပြင်းပြင်းထန်ထန်ခုခံရမယ်ဆိုတာကတော့အသေးချပါပဲ
။ Exactly what form that took, I can't say for certain, but it was certainly rigorous resistance to the military.
ခုတော့နိုင်ငံတကာသတင်းဆောင်ပါပဲကြည့်ကြအောင်ပါ American တပ်ပြရွေးကောက်ပွဲမှာဘသူပဲအနိုင်ရရအရှိလေပိုင်းအရေးနဲ့တရုတ်နိုင်ငံရေးတို့ကတော့ထိတ်တန့်ဦးစားပေးကြိုက်တွေ့ရမယ်ကိစ္စတွေပါလာမယ့်တပ်ပြရွေးကောက်ပွဲတပ်ပြလောင်းနှုတ်ဦးဖြစ်ကြတဲ့လက်ရှိတပ်ပြ Joe Biden နဲ့တပ်ပြဟောင်းလည်းဖြစ် Republican တပ်ပြလောင်းလည်းဖြစ်လာဖို့များတဲ့ Donald Trump တို့ရဲ့ဦးစားပေးရမယ်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့ Emiro Saya VOA သတင်းတောက် Patsy Wirakustra ရောပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးမှာပ
ါ။ဂါဇာဒေသမှာ2025ခုနှစ်ကြာရင်လုံးဝပြစ်ခတ်ရစဲနိုင်ဖို့အခြေအနေကိုမြင်ရဖို့အလံဝေးနေသေးပါ။ရုရှားတို့ရဲ့ယူကရိန်းချူကျော်စစ်အဆုံးသတ်ဖို့ကလည်းမလွယ်ကူသေးပါဘူး။တရုတ်နိုင်ငံနဲ့ထိတ်တိုက်ရင်ဆိုင်ရနိုင်တဲ့အခြေအနေတွေကလည်းရှိနေတာပါ။ American သမ္မတရွေးကောက်ပွဲမှာဘသူပဲအနိုင်ရရဒီပြဿနာတွေကိုတော့ဖြေရှင်းရမှာပါ။သမ္မတ Joe Biden အနိုင်ရမယ်ဆိုရင်ပထမတက်တန်း၄နှစ်တုန်းကလိုပဲနိုင်ငံတကာမှာဥဆောင်မှုခံကဏ္ဍကိုဆက်ထိန်းထားပြီးတော့မဟာမိတ်တွေနဲ့လက်တွဲဆောင်ရွက်မဲ့မူဝါဒကိုကင်ဆယ်ထားနိုင်ပါတယ
် The United States will come
American ပြည်ထောင်စုအနေနဲ့ကမ္ဘာအလယ်မှာအခိုင်အမာရပ်တည်နိုင်ဖို့ရှင်ပြိုင်သွားမှာပါ American ရဲ့စံတန်ဖိုးတွေခွန်အားဆောင်တကားတွေနဲ့ဥဆောင်ပြီးမဟာမိတ်တွေမိတ်ဆွေနိုင်ငံတွေအတွက်ရပ်တည်သွားပါမယ်
ဘိုက်ဒန်ဆွေရအနေနဲ့မိတ်ဆွေတည်တည်နဲ့ဆက်ဆံရေးပိုခိုင်မာအကောင်းလာအောင်ဆောင်ရွက်ဖို့လည်းရည်ရွယ်ထားတာပါ
A major initiative with
ဖွံ့ဖြိုးရေးနိုင်ငံတွေအတွက်အခွင့်အလမ်းကောင်းတွေဖန်တီးပေးသွားဖို့ဂရီးပြုထားတဲ့အတိုင်းအကောင့်တွေပေါ်လာဖို့ကွန်ဂရက်စ်လွှတ်တော်နဲ့ညှိနှိုင်းဆောင်ရွက်နေပါတယ
်ကျွေးမီလျှော်ပေးဖို့နဲ့ကမ္ဘာဖွံ့ဖြိုးရေးဘဏ္ဍာမျိုးအဖွဲ့အစည်းတွေပြန်လည်ပြင်ဆင်ဖွဲ့စည်းဖို့အပြင်ကမ္ဘာတဝန်းအခြေခံစောင့်အုံတွေဆောက်လုပ်သွားဖို့စတာတွေလည်းဒီထဲမှာပါဝင်ပါတယ်တရုတ်နိုင်ငံဟာအခုအခါကမ္ဘာတဝန်းဆက်သွယ်နိုင်မဲ့လမ်းတွေအခြေခံစောင့်အုံတွေဆောက်လုပ်နေပြီးအဲ့ဒီထက်ကလော်ဘီတိုကော်ရီဒါအစီအစဉ်မှာဆိုရင်ဇမ်ဘီယာ DRC ကွန်ဂိုနဲ့အန်ဂိုလာတို့ကိုဆက်သွယ်ထားတဲ့လမ်းလည်းပါဝင်ပါတယ
် We can not only build out a transportation
ဆန်ရှင်းဆွမ်းအင်ထုတ်လုပ်ရမှာလိုအပ်တဲ့အထောက်အကူပြုပစ္စည်းတွေမပြတ်လတ်အောင်လဲဆောင်ရွက်ရပါမယ်။ဒါ့အပြင်အာဖရိကရဲ့စိုက်ပျိုးထွက်သီးနှံတွေဈေးကွက်ထက်ရောက်ဖို့နဲ့ဒီဂျစ်တယ်စနစ်တွေထွန်းကားဖို့လဲအကောင့်တွေပေါ်ရပါပါ
။ထရမ့်သာအနိုင်ရမယ်ဆိုရင်တော့နိုင်ငံတကာဖွံ့ဖြိုးရေးဘက်သိဦးစားပေးဆောင်ရွက်မှာမဟုတ်ပါဘူး
။ Make America Richer
ဘယ်တော့မှလည်းမတူအောင်အမေရိကန်ပြည်ထောင်စုပုံပြီးကြီးပွားတိုးတက်ဖို့အင်အားကောင်းလာဖို့ကုန်ထုတ်လုပ်ငန်းတွေတိုးတက်လာဖို့ကိုဥတီဆောင်ရွက်ပါမယ်။
ထရမ့်အနေနဲ့အမေရိကန်သားပထမဆိုပြီးတော့ကြွေးကြော်နေပေမဲ့နိုင်ငံသားရေးဘက်မှာတော့လုံးဝလေဟင်းတာမျိုးတော့မဟုတ်ပါဘူ
း Mercantilist sure transactionalist yes but I
think that the ဦးစားပေးတာပဲဖြစ်ဖြစ်နှုံးနှစ်ဖက်အကျိုးရှိဖို့အတွက်ပဲဖြစ်ဖြစ်အလုပ်ဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့စိတ်ဝင်စားစရာအကောင်းဆုံးနိုင်ငံသားရေးမူဝါဒကတော့ American ဆွမ်းကိုတခြားနည်းနဲ့အသုံးချဖို့ပ
ါ Israel ကိုဆက်ပြီးတော့ထောက်ပံ့ပေးသွားဖို့ယူကရိန်းကိုအကန့်အသတ်နဲ့ထောက်ပံ့ဖို့အပြင်တရုတ်နဲ့အင်အားချိန်ခွင်ရှာထိန်းကြီးဖို့လိုအပ်တယ်လို့ထရမ့်နဲ့ဆက်ဆက်တဲ့မူဝါဒရေးရာအကြံပေးအဖွဲ့ကထောက်ပြပါတယ
် Those are three areas that
ဒီကိစ္စ၃ရပ်ကိုတက်လာတဲ့အစိုးရကဖြေရှင်းရမှာပါငင်းချမ်းရေးရဖို့ခွန်ဆိုင်အားဆိုင်ဆောင်ရွက်ရမှာပါ
လာမယ့်နိုဝင်ဘာမှာဘယ်သူနိုင်ရမလဲဆိုတာကိုမသိသေးပေမဲ့ဖြေရှင်းရမယ့်နိုင်ငံတကာပြဿနာတွေကတော့စောင့်ကြိုနေတာပါလူလူစစ်တမ်းတွေမှာတော့အမေရိကန်တွေဟာနိုင်ငံသားရေးထက်ကိုယ်တိုင်မျိုးတွင်ကငွေကြေးဖောင်းပွားမှုပြဿနာအလုပ်ကိုင်းခွင်လန်းလူဝင်မှုကြီးကြပ်ရေးနဲ့ရာဇဝတ်မှုထူပြောလာတဲ့ပြဿနာဖြေရှင်းပေးဖို့အရေးကိုသာပိုအလေးထားကြတယ်လို့ဆိုရတယ်ခင်ဗျာ
မတေးချမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောမြင်အင်တာဗျူးနဲ့စကြပါလေ။မြန်မာနဲ့တရုတ်နိုင်ငံဟာ1988နဲ့89မှာလူထုစာနာပြပွဲတွေကိုကြံ့ဖက်နေနေခဲ့တာကြောင့်ကမ္ဘာရဲ့အပေကအဝေးဘက်ကအတူတူဖြစ်ခဲ့ကြတာပါ။ဒါပေမဲ့ အခုခါမှာတော့တရုတ်ကစူပါပါဝါနိုင်ငံကြီးအဖြစ်ပြုပြင်ပြောင်းလဲလုပ်နိုင်ခဲ့ပြီးမြန်မာကတော့ထပ်မံဆက်အနာသိမ့်မှုနဲ့အတူပြိုကွဲသွားနိုင်တဲ့ကြာရှုံးနိုင်ငံပြန်ဖြစ်ခဲ့စိုက်နေတယ်လို့ဦးအောင်သူငင်းကသုံးသပ်ပါတယ်မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ ISP မြန်မာကဒါရိုက်တာတူဦးဖြစ်သူဦးအောင်သူငင်းနဲ့ကိုငင်းချမ်းအေးကဒီတစ်ပတ်တရုတ်မြန်မာနိုင်ငံနိုင်ရှင်ဆွေးနွေးထားကြပါတယ
်ရှစ်ဆန်တဲ့ကိုသူတို့တိတ်ရမယ်ရေးခဲ့ရပါလို့ဖြစ်လဲဆိုတော့အဲ့ဒီချိန်မှာသူတို့ရဲ့ပြုပြင်ပြောင်းလဲရေးခေါင်းဆောင်ပေါ့ကွန်မြူနတီပါတီရဲ့အတွင်းရင်းမှုခုရောက်မှန်းကဆုံးသွားတယ်ဗျအဲ့တော့ဆုံးသွားတဲ့အခါကျတော့အဲ့ဒီအချိန်မှာခုနပြည်သူတွေကစိုးရိမ်တယ်ဒီပြည်ဝင်ပြောင်းလဲရေးတွေကပြန်နောက်ဆုတ်သွားမလားသူတို့နိုင်ငံရဲ့အနာဂတ်ကဘယ်လိုဖြစ်မလဲပေါ့နော်ဆိုတော့ဒီလိုမျိုးတွေနဲ့စပြီးတော့ခုနကြောင်းသားတွေထွက်လာတဲ့ဆန္ဒပြတာတွေဖြစ်တယ်အဲ့တော့သူတို့ရဲ့ပြည်ဝင်ပြောင်းလဲမှုမှာလည်းပြောမယ်ဆိုလို့ရှိရင်တော့ဘာဖြစ်လဲဆိုတော့ဒီလိုပေါ့ဗျာတကားဖွင့်လိုက်တဲ့ပြည်ဝင်ပြောင်းလဲတဲ့အကျိုးကျေးဇူးကတချို့ခံစားရပါတယ်ဆိုတော့ဒါပေမဲ့မခံစားဘဲနဲ့ရှိတဲ့လူအုပ်ကြီးကလည်းရှိသေးတယ်တဖက်မှာအချင်းပြချစားမှုလို့ကျန်တဲ့ပြဿနာပေါင်းစုံပေါ်ပြန်မတရားမမျှတတာတွေလည်းရှိတော့ဒါတွေလည်းပေါင်းပြီးတော့ခုနတည့်ရမယ်ရေးခင်းဖြစ်တယ်လို့ယူဆနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီ1988-89အလွန်ဆယ်စုနှစ်ဒေတာတွေကိုထပ်ကြည့်ရင်ပေါ့နော်ဥပမာ1998မှာဆိုရင်အင်ဒိုနီးရှားမှာကျောင်းသားတွေကပဲဥဆောင်ပြီးဒီပြည်သူအာဏာတော်လိုင်းဆိုပြီးတောက်ဆိုခဲ့ကြတယ်နောက်အာရှစီဝါပြက်ကတ်လည်းပါလာပေါ့လေအဲ့မှာနှစ်ပေါင်း30အာဏာရှင်လုပ်ခဲ့တဲ့ဆိုအပ်သူပြုတ်ကျသွားတယ်ပေါ့နော်အဲအဲ့မှာပဲစခဲ့တယ်လို့ကျွန်တော်တို့နားလည်ရတဲ့မြန်မာစစ်တပ်ကလည်းနမူနာယူတယ်ဆိုပြီးလေးလာသူတွေပြောကြတယ်ပေါ့နော်စစ်တပ်ပုံဖော်တဲ့ဒီအင်ဒိုနီးရှားဒီမိုကရေစီဆိုပြီးတော့လမ်းစခဲ့တယ်အဲ့လမ်းစအခုနောက်ဆုံးဒီဆူအတွေရဲ့တမန်ဟောင်းဗိုလ်ချုပ်ကြီးပရဘိုဝါဆူပီယန်တိုအာနာရတဲ့တိုင်အောင်ပဲပေါ့နော်လက်ရှိချိန်ထိအကောင်းမြင်ကြတယ်တချို့ကတော့ဝေဖန်ကြတယ်လို့ရှိတာပေါ့နော်ဒါပေမဲ့အလုပ်ဖြစ်နေတဲ့ဆိုပြီးတော့သုံးသပ်ကြတယ်မြန်မာကျတော့မတူခွဲပြတဲ့ရလဒ်တွေဖြစ်ခဲ့တာပေါ့နော်ဆိုတော့ဒီချိန်လေးလုံးနောက်ပိုင်းဒီ1989 DNA နောက်ပိုင်းနောက်ဆက်တွဲအခြေအနေပေါ့နော်ဆရာအဲ့မျိုးဆိုရင်ဘယ်လိုသုံးသပ်မလဲဗျမြန်မာနဲ့ဆိုရင် what went wrong ဆိုရင်ဘာမှားသွားလို့လဲမေးရမှာဗျ
ဟုတ်ကဲ့ဟိုကျွန်တော်တို့နာမည်ကြီးတဲ့ကပ္ပန်တပုတ်ရှိတယ်ဗျဆိုလိုတာဘယ်ဘူးသားမှာငါတို့လွဲခဲ့တယ်လဲဆိုတာမျိုးပေါ့နော်ဆိုတော့အဲ့ဒီဒီလိုဗျဟိုကျွန်တော်တို့က88မှာခုနရှစ်လေးလုံးအရေးတော်ပုံဖြစ်တယ်တရုတ်က89မှာတရားရင်မြင်ဖြစ်တယ်လीနော်ဖြစ်တဲ့အခါကျတော့အဲ့ဒီအချိန်ကပြောမယ်ဆိုရင်တော့နှစ်နိုင်ငံလုံးကသိပ်ပြီးတော့ကိုကြွယ်ဝပြီးတော့စီးပွားရေးကောင်းနေသေးတာတော့မဟုတ်ဘူးဗျ။ဆိုတော့အဲ့ဒီမှာတော့သွားတူတယ်။နောက်တစ်ခါကျတော့လည်းဒီလိုခုနလိုအကြမ်းဖက်ချိန်မုန်းလိုက်တဲ့ကြောင့်နိုင်ငံတကာကနေပြီးတော့နှစ်နိုင်ငံစလုံးကိုကျွန်တော်တို့ပြစ်တင်ဝေဖန်တာတွေရှိတယ်ဗျ။အဲ့ဒီကာလနောက်ပိုင်းမှာပြောမယ်ဆိုလို့ရှိရင်တော့တရုတ်နဲ့မြန်မာကဘာခေါ်မလဲအလွန်အသင့်သွားတော့ဗျာဟိုအပေခံနှစ်ယောက်ပေါင်းမိကြတဲ့ပုံစံမျိုးတော့ဖြစ်ခဲ့တယ်ဗျာ။ဒါကျွန်တော်တို့အဲ့ဒီကာလမှာပြောတာပါ။ဆိုတော့အဲ့တော့နောက်ပိုင်းမှာကျတော့တရုတ်မှာအပြောင်းလဲကဒီလိုဗျ92ခုနှစ်မှာတိတ်ရှောင်ဖင်ကသူ့ရဲ့တရုတ်နိုင်ငံရဲ့တောင်ပိုင်းကမ်းခြေဒေသပဲကိုခရီးထွက်တယ်အဲ့ဒါကထင်ရှားပါတယ်ဟိုအဲ့တော့အဲ့ခရီးစဉ်မှာပဲသူကပြောလဲဆိုတော့တို့တွေကိုအခုလိုဖြစ်ပေမဲ့ဒီပြုရင်ပြောင်းလဲမှုတွေရပ်လိုက်လို့မရဘူးပို့လို့ရမယ်ဆိုတဲ့ idea မျိုးပေါ့နော်အဲ့ခရီးစဉ်မှာပဲပြောပါတယ်ဟိုကြောင်ကဖြူဖြစ်ဖြစ်အနက်ဖြစ်ဖြစ်ကြွက်ခုတ်ရင်ပြီးရောဆိုတဲ့idea မျိုးတွေပေါ့အဲ့တော့သူတို့ရကပြုပြင်ပြောင်းလဲမှုကိုနောက်ပိုင်းမှာတွန်းပြောလုပ်တယ်ဗျဆိုတော့ဒါမျိုးဖြစ်သွားတယ်เนาะအဲ့တော့ကျွန်တော်တို့နိုင်ငံမှာကြတော့ပြုပြင်ပြောင်းလဲမှုကိုတွတ်ဆုပ်လဲဆက်မလုပ်ဘူးပေါ့ဗျာเนาะဆိုတော့ဒါပေမဲ့ကျွန်တော်တို့စီမှာ89နောက်ပိုင်းမှာဒီတိုင်းရင်းသား BCP ပြုတ်ကွဲပြီးတော့တိုင်းရင်းသားအုပ်စုတွေနဲ့တချို့နဲ့အပြစ်ခံရစေးရေးလုပ်တယ်เนาะနောက်တစ်ခါစီးပွားရေးလဲဖွင့်တယ်လို့ဖွင့်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့စီးပွားရေးတကားဖွင့်တဲ့ပုံစံကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခေါ်တာ ceasefire economy လို့ခေါ်တာပေါ့နော်ကျွန်တော်တို့အပြစ်ခံရစေးရေးနဲ့ဖြစ်လာတဲ့စီးပွားရေးဖြစ်လာတယ်အဲ့တော့အဲ့ဒီနောက်ပိုင်းမှာပါဖြစ်လာလဲစစ်တပ်ဥဆောင်တဲ့ cronyism ပေါ့ဟို crony တွေကြီးဆိုးလာတယ်နောက်တစ်ခါအဲ့အပြစ်ခံရစေးရေးကြောင့်ပဲ crony တွေကြီးပွားလာတယ်ပေါ့နော်ဆိုတော့ဒါမျိုးတွေဖြစ်တော့စီးပွားရေးကတကားတော့ပွင့်တယ်ပုံပြက်ပန်းပြက်နဲ့သွားတယ်ဆိုတော့ဒါမျိုးဖြစ်သွားတယ်ဗျာနော်အဲ့တော့အင်ဒိုနီးရှားနဲ့ကျွန်တော်တို့မှာကအတူယူတယ်ဆိုတော့ပြောကြတာလည်းရှိပါတယ်သူတို့စီမှာ Dreyfusy ပေါ့နော်စစ်တပ်ကနိုင်ငံကြီးလဲတာဝန်ရှိတယ်ဒီဘက်ကကာကွယ်ရေးလဲတာဝန်ရှိတယ်ဆိုတဲ့ဟာမျိုးပေါ့အရင်ဗိုလ်ချုပ်ခင်ညွန်းတို့ခေတ်တည်းတော့ကနမူနာယူကြတယ်ဆိုတော့ပြောရှိပါတယ်ဆိုတော့ဒါပေမဲ့အင်ဒိုနီးရှားကတော့သူတို့ရဲ့ပြည်ဝင်ပြောင်းလဲရေးကကောင်းကောင်းဆက်သွားတယ်လေနော်ကျွန်တော်တို့စီမှာကတော့ပြည်ဝင်ပြောင်းလဲရေးကတပိုင်းတစားနဲ့ဟိုဘာကောင်းလဲခရီးသိမ်းမရောက်ဘူးလို့ပြောလို့ရတာပေါ့
ပြုတ်ပြီးတော့ပြန်ကြည့်ပြန်ရင်လည်းစီဝါရေးအောင်မြင်မှုရခဲ့ပေမဲ့လွတ်လပ်မှုပိုင်းကထောက်ပြဆရာတွေဖြစ်ခဲ့တယ်ပေါ့နော်ဒီ
တဖက်မှာအလိုပြဿနာရှိနေပေမဲ့လူတို့ကနားဆရာပြောတဲ့မှာလည်းပါဆင်းရဲတွေကနေဆွဲထုတ်နိုင်ခဲ့တယ်။သူနည်းသူဟာနဲ့ကမ္ဘာနိုင်ငံကြီးဖြစ်လာတယ်ပေါ့နော်။တရုတ်နီးကတနည်းတစ်ပုံမှန်နေတယ်လို့ပြောလို့ရနိုင်တဲ့အနေအထားဖြစ်သွားတာပေါ့နော်။ဒါမှမဟုတ်အဲ့လိုမျိုးခုမျက်မှောက်ခေတ်ကြီးကဒီလိုမျိုးဒီမိုကရေစီတွေလွတ်လပ်ခွင့်တွေကအားပြော့ပြီးတော့နောက်ဆုတ်လာတဲ့အနေအထားလို့ပြောလို့ရလာပြတရုတ်ဖြစ်စဉ်ကိုကြည့
်။ဟုတ်ကဲ့ဟိုတရုတ်ကတော့ခုနောက်ပိုင်းမှာတရုတ်မူတယ်လို့ပြောလို့ရတဲ့အားမျိုးတစ်ခုဖြစ်သွားတာပေါ့ဗျာနော်။ဆိုတော့သူ့ရဲ့စီးပွားရေးကအောင်မြင်တယ်အခုကဘာမှာဆိုလို့ရှိရင်ဒုတိယအကြီးဆုံးစီးပွားရေးဖြစ်သွားတယ်နော်အဲ့တော့နိုင်ငံရေးကိုတော့တိတ်မဖွင့်ဘူးစီးပွားရေးကိုတကားဖွင့်တယ်ဆိုတဲ့ဟာမျိုးပေါ့အဲ့တော့တစ်ဖက်မှာကျတော့လေကျွန်တော်တို့စဉ်းစားကြည့်တာကလူတွေကိုထမင်းဝါးဝါကြွေးထားတယ်နောက်တစ်ခါကျတော့ကျွန်တော်တို့ economic proxy လို့ခေါ်မှာပေါ့ဗျာနော်စီးပွားရေးရဲ့ဖွံ့ဖြိုးတိုးတက်မှုတွေကရှိတယ်လူတွေကအလုပ်ကင်ရတယ်စားတယ်သုံးတယ်သွားနေရတယ်ဆိုတဲ့အခါကျတော့လူတွေကိုကုန်တက်လာတော့ဗျာကုကုကိုလည်းဂုံယူရပါတယ်เนาะကျွန်တော်တို့စီမှာကပြဿနာကကောက်ဝဝလင်လင်လည်းမကျွေးနိုင်ဘူးနိုင်ငံရေးရလည်းဖိနှိပ်တယ်เนาะတစ်ဖက်ကလည်းကျွန်တော်တို့ပြန်ပြီးတော့ဟိုနိုင်ငံရေးလို့ဂုံယူစရာကြည့်မယ်ဆိုလို့ရှိရင်အဲ့လိုဂုံယူစရာကလည်းသိပ်ပြီးမဖြစ်ဘူးလေဗျာเนาะအဲ့လိုတခြားနိုင်ငံရေးမဟုတ်ရင်တခြား proxy တွေကလည်းဟိုသိပ်ပြီးတော့ဖွံ့ဖြိုးထွန်းကားတာမျိုးမဖြစ်လာဘူးဗျာဆိုတော့အဲ့လိုဟာမျိုးတော့ကွာခြားချက်တွေတွေ့ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီကကျွန်တော်ဒုတိယဆက်ဆက်တဲ့မိကွန်းကတခါတည်းတိုက်ဆိုင်ကြတာဒီဒီမိုကရေစီဆုတ်ယုံနေလားဆိုတဲ့အနေထားပေါ့နော်ဆရာခုဆိုရင်ဒီရှောက်အရှာမှာဆိုရင်အရာရာအဲ့လိုမျိုးဖြစ်နေတဲ့အနေထားမျိုးထိုင်းတော်ကဟိုယူကဝင်နိုင်ပြီးတော့အာနာမရတဲ့ဖြစ်စဉ်ပေါ့လေအဲ့တော့ရှုံးခဲ့လူကအာနာရတဲ့ဖြစ်စဉ်ထိုင်းမှာဖြစ်သွားတယ်နော်အင်ဒိုနီးရှားမှာဆိုလဲခုအာနာရှင်အစိုးရရဲ့ရန်ဒီယားမှာပါဝင်ခဲ့တယ်လေပေါ့နော်တတိယမှာပါဝင်ခဲ့တယ်ဒီမြင်းပွားပွဲရတယ်တမလားဖြစ်ပေါ့နော်အဲ့ဒီအင်ထိုင်းကကျွန်တော်တို့ဒီရှေ့ဒီမိုကရေစီနဲ့လူအခွင့်အရေးပေါ့နော်အာဒီအနောက်ဆန်တော့အရှိဆန်တော့ဆိုတာတဲ့လူတို့လူလာတဲ့လွတ်လပ်မှုတဲ့ဘဝအဲ့အတွက်ဆိုရင်ဘလောက်လာလာပျော်လဲစရာရှိ
ဟုတ်ကဲ့အခုကျွန်တော်တို့ဟိုနိုင်ငံတကာခေါင်းဆောင်တော်တော်များများကပြောနေတဲ့မိန့်ခွန်းတွေရှိတယ်ဗျအဲ့ဒါတွေကိုပြောရင်တို့က global uncertainty ပေါ့နော်ဟိုမရေရာမသေချာတဲ့ကမ္ဘာကြီးရဲ့အနာဂတ်ကိုဖျက်ဆီးနေရတဲ့ဟာမျိုးပြောကြတယ်အဲ့တော့ဒီမိုကရေစီနိုင်ငံဟုတ်ဟုတ်မဟုတ်ဘူးပေါ့နော်အလုံးလူလူကဒီချင်းတွေကိုစဉ်းစားရကြတယ်ဗျဆိုတော့အဲ့တော့အဲ့ဒီအနေထားမှာကျွန်တော်တို့မြင်ချင်တာကတိုင်းပြည်ကပို့ပြီးတော့ဟိုလွတ်လပ်ပွင့်လင်းတဲ့ဒီမိုကရေစီရှိမယ်ရွေးကောက်ပွဲတွေရှိမယ်ဆိုတာဆိုရင်တော့ကောင်းပါတယ်ဗျเนาะအဲ့တော့ဒါပေမဲ့တစ်ဖက်ကကျတော့ကျွန်တော်တို့မှာအခုစိုးရိမ်ဝေရာကဟိုနိုင်ငံကဘာကောင်းလဲ field state ပေါ့နော်ဟိုကြရှုံးနိုင်ငံပြုတ်ကွဲသွားနိုင်တဲ့အလားအလာမျိုးလဲဖြစ်နေတဲ့ဟာမျိုးပေါ့เนาะဆိုတော့အဲ့တော့ဒီလိုအနေထားမျိုးမှာဟိုကျွန်တော်တို့မှာဖြစ်ဖို့တော့ဆူတောင်းအောင်ပါဗောဗျာเนาะဆိုတော့တစ်ဖက်ကလည်းဟိုတိုင်းပြည်တွင်းမှာရှိတဲ့အင်အားစုတွေကဟိုသေချာဟိုတွေးဆောင်ညှိနှိုင်းရဖို့လိုတယ်နောက်တစ်ခုကကျတော့နိုင်ငံတကာရဲ့ဟိုဘာခေါ်မလဲဝင်ရောက်ကူညီမှုဗောဗျာဆွတ်ဖက်မှုပဲဆိုဆိုဒါကိုလည်းကျွန်တော်တို့ကသေသေချာချာပေါ့ဟိုဘယ်လိုမျိုးလောက်ကြမယ်ခြင်ကြမယ်ဆိုတဲ့ဟာမျိုးစဉ်းစားကြဖို့လိုတယ်ထင်ပါတယ်ဗျအ
ခုတော့လူမှုရှုခင်းကိုမြင်ကြည့်ပြီးစီးပွားရေးပဲလက်ကြအောင်ပါမနက်ကမှရွှေနဲ့နိုင်ငံခြားငွေဈေးတွေကြီးမြင့်လာတဲ့အတွက်လုပ်ငန်းရှင်တွေကိုဖမ်းဆီးနေပေမဲ့ဈေးနှုန်းတွေကဆက်ပြီးမြင့်တက်နေဆဲဖြစ်ပါတယ်။ဒါဆိုရင်စစ်ကောင်စီအနေနဲ့ဈေးကွက်ကိုထိန်းချုပ်နိုင်မှုကိမဲ့နေတာကိုပြသနေတာဖြစ်တယ်လို့စီးပွားရေးအသိုက်အဝန်းကထောက်ပြကြပါတယ်။ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ထိုက်ကတင်ပြထားပါတယ်။
2021ခုနှစ်ဆီယနာသိမ်းလိုက်ပြီးချင်းကဆက်လို့မြန်မာကျပ်ငွေတန်ဖိုးကရော့ချလာနေပါတယ်။ရွှေဒေါ်လာနဲ့မြေဈေးတွေကတက်ပြီးရင်တက်လာခဲ့တာကိုထောက်ပြပေးစီးပွားရေးအတိုင်းအဝိုင်းကအခုလိုပြောကြတာပါ။ရွှေဈေးတက်လာတိုင်းရွှေလုပ်ငန်းအတိုင်းအဝိုင်းကပုံကိုယ်တွေကိုခေါ်ယူစစ်ဆေးတာတွေလုပ်လို့ရှိတယ်လို့အဲ့ဒီအတိုင်းအဝိုင်းတွင်းကပြောကြပေမဲ့အခုအခါမှာတော့စစ်ကောင်စီကလူသိရှင်ကြားသတင်းထုတ်ပြန်လာပါတယ်။စီဝိုင်းပညာရှင်ဦးစိန်ချေကတော့ဒီလောက်ရအပေါ်မှာအခုလိုသုံးသပ်ပါတယ်
။ဟလာဒီအာနာရှင်ကဥညဝင်းနေရလေဒီလိုပဲပုံစင်းတော့တဲ့ရယ်။ဘာလဲသူစကားချက်စင်ရေးဆိုမှတို့လားပုံနေတဲ့ဈေးကစားလို့ဆိုဖမ်းနေတာပဲပို့တက်သွားတာပဲ။အဲ့တော့မောင်ကူပေါ်တယ်လေ။နော်နော်ဘုရားရှင်တို့ဘုခင်ကြီးတို့လည်းဒီလိုပဲလုပ်ခဲ့တာပဲ။အမောင်ကူပေါ်ဈေးတက်တယ်ခုလည်းလုပ်ပြန်ဈေးတက်လို့မလို့နော်ကုန်တယ်လည်းညှို့ထိုးတာပေါ့ဗျာအဲ့လိုကဖမ်းထည့်တယ်ဒါဆိုရင်တပြက်ဟောင်းကြီးပါနော်သူသွားနေမရပါဘူးဒီကရအဲ့တော့ပြဿနာကစီးတယ်မလုပ်တယ်လည်းတက်တဲ့စီးတဲ့အကြောင်းကိုလိုက်ပြီးမှကျွန်တော်တို့ရှင်းပြရမှာလေအခုကလုံငန်းတော့လောက်တာမှားနေတယ်အဲ့တော့မှားကြီးမှားကြီ
းစစ်ကောင်စီကတော့ဒေါ်လာဈေးအပါဝင်နိုင်ငံခြားငွေဈေးတက်သွားတာနဲ့ရွှေဈေးတက်တာတွေဟာလုံငန်းရှင်တချို့ကြောင့်လို့ဆွဆွဲပြီးဖန်ဆီးတာပါတချို့ကတော့တင်းရှောင်နေကြောင်သတင်းထုတ်ပါတယ်
ဝိသမလောဘသားများအနေဖြင့်နိုင်ငံတော်၏စီးပွားရေးဖွံ့ဖြိုးတိုးတက်မှုအောင်အနောက်ရှက်အဟံတာဖြစ်စေရန်ရည်ရွယ်ပြီးပြည်တွင်းရှည်စည်းကွက်အတွင်အယောင်းဝယ်တကင်မဖြစ်တဲ့လေပတ်ကားရွှေစည်းနှုံများကိုလူမှုကွန်ရက်မီဒီယာများမှတက်ဆင့်ဝါဒချန့်ချီပြီးရွှေစည်းနှုံများအားစည်းကစားပြီးနိုင်ငံစီးပွားရေးမငြိမ်မသက်ဖြစ်စေရန်ဆောင်ရွက်လျက်ရှိကြောင်းတတင်းရရှိအတွက်တက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းများမှဖော်ထုတ်ဖန်ဆီးနိုင်ရန်ဆောင်ရွက်ခဲ့ပါသည်
စစ်ကောင်စီဘက်ကဖမ်းဆီးတွေလုပ်ပေမဲ့ရွှေနိုင်ငံခြားဝင်တဲ့မြေအပါဝင်ကုန်ပစ္စည်းဈေးနှုန်းတွေကတော့ကျမသွားပါဘူး။ဒါဟာဈေးကွက်အတွင်းပစ္စည်းပြက်လက်ရှားပါမှုကြောင့်အဓိကဖြစ်ရတာကိုပြသနေတယ်လို့စီးပွားရေးပညာရှင်ဦးစိန်ချေကထောက်ပြပါတယ
်။ဒေါ်လာဆိုတာဒေါ်လာကိုဒုတိယထည့်ပေးနိုင်ရင်နောက်က supply ကြီးဘာမှတက်စရာကြောင်းဘူး။တော့ဒီ equilibrium တော့လည်းဒါပဲ။အဲ့တော့ကောင်းပြီ။မှန်တယ်မှဒေါ်လာချလာတယ်ပြက်တယ်။ကုန်ဈေးနှုန်းကပြက်တော့ဘာဖြစ်လဲ။ထုတ်လို့မလို့လုံနိုင်ဘူး။အစ်ဖို့မလို့နိုင်ဘူးအဲ့တော့ဗာပြ balance of payment ပြက်ခံတဲ့ခေါ်ပါလေခင်ဗျာနော်အဲ့တော့အဲ့ဖြစ်တဲ့အခါကျဒေါ်လာရှာကျတော့ဒေါ်လာစာတူဝင်တာပဲနော်ရွှေကဒေါ်လာနဲ့ဆိုင် liquidity နေပြီမရွှေသိမ်းထားရင်အချိန်မီငွေပြန်ပေါ်လို့ရတယ်ဗျာကိုကဒေါ်လာကပါလေးကြည့်ချင်းလေးဖြစ်တော့ကို compact ချက်တခေါ်ဒီကောင်ရွှေကကြီးနေမယ် liquid ဖြစ်တယ်ဒါဆိုပြန်ငွေပေါ်လို့လွယ်တယ်နော်အဲ့တော့ဒုတိယဖြစ်တယ်ရွှေလိုက်ဝယ်တာဒါပဲရွှေအဝယ်များတော့ဈေးတက်တာပေါ့အဲ့တော့ရွှေမရှိရင်ကျန်တဲ့ရှိသေးတဲ့လေကမြည်ဝယ်မမြည်လက်တဲ့ဒါမြည်ကြတော့ကြီးဒူးတယ်ကြီးတယ်လေခက်တယ်လေရွှေရသွားဝယ်လိုက်လွယ်တာကို liquidity ဆိုတာကျွန်တော်ပြေဆိုပါတယ်နော်ပြောကြတယ် liquidity လိုက်ဝယ်တာကိုကောင်းပြီရွှေစိတ်တဲ့ဘာမှသူတို့ဖမ်းရမလို့အဲဈေးကွက်ထဲမှာအကြောင်းရင်းသားမှာရွှေထုတ်ပေးပေါ့သူတို့ကသဘောပြောတာနော်ကောင်းပြီအဲ့ဒါကျွန်တော်ပြောချင်တာငွေတံမိုးကြရင်ငွေတံမိုးတက်အောင်ဘာလုပ်လဲဆိုတဲ့အားရလောက်ပါမှာအဲ့လို movement နဲ့သူတို့ကတလွဲလျှောက်ပြီးမှအဲ့ဒုတ်တဲ့လူတွေအမျိုးမျိုးဆွဆွဲပြီးတော့ဖမ်းနေစီးတယ်ဆိုတော့မဟုတ်ဘူး
အနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီကတတ်မှတ်ရွှေစည်းနှုံရည်ညွှန်းစပါးစည်းနှုံတတ်မှတ်ဒေါ်လာစည်းစသဖြင့်စည်းနှုံတွေတတ်မှတ်ထားပါတယ်အမေရိကန်ဒေါ်လာဆိုရင်ပို့ကုန်လုပ်ငန်းရှင်တွေကိုတတ်မှတ်စည်းနှုံနဲ့မဖြစ်မနေပြန်လည်ရောင်းချခိုင်းနေတာဖြစ်ပါတယ်ဒါကြောင့်ပို့ကုန်ချဆင်းရတာဟာမြန်မာနိုင်ငံအတွက်နိုင်ငံခြားဝင်ငွေရလန့်ရောချရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့စီးပွားရေးအဝန်အဝိုင်းကသုံးသပ်ပါတယ်အမေရိကန်အခြေဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကဒီအပေါ်မှာအခုလိုသုံးသပ်ပါတယ
်။လုံခြုံတာပဲမနိုပလီခေါ်တာလုံခြုံဆိုတာကလုပ်ငန်းကြီးလားမနိုပလီဆိုရှိတာမနိုပလီကိုကျွန်တော်တို့ကဘာလို့ဘာလို့ competition လုပ်ပြရအောင်နော်အဲ့အမေရိကပဲဗျာအမေရိကမှာကုန်စည်မနိုပလီထုတ်တာကလုပ်ငန်းကြီးတွေအဲ့ဒါမနိုပလီကိုခင်ဗျားဘာလို့ဘုဇင်းလုံးကြစေသူတို့လည်းမဖမ်းဘူးဘာလို့လဲ competition ခေါ်တယ် market competition ကိစ္စမျိုးဖြစ်အောင်ခင်ဗျား supply ထွက်တော့အဲ့ competition ဟာပေးလိုက်လို့ရှိရင်လုပ်ပေးလိုက်လို့ရှိရင်ဒါစီးရကြွားတာပဲအဲ့တော့ဘို့ဒါကြောင့်ကျွန်တော်တို့ကသူ့လောက်တာဒီမှားနေတယ်နော်ဒါအကြောက်ပြန်းနဲ့တန်းတန်းပြန်ကျွန်တော်တို့အမြဲပြောတယ် common economy စစ်တိုက်တာနော်စစ်တိုက်ပဲအမိတ်ပြီးပြီးတော့ကုန်စည်နှုန်းကိုတန်းတန်းပြန်မိတ်ချလို့မရဘူးခန်းလို့မရဘူးအပိုးဆုံးမှာပါလို့တော်တော်ဒါအမြဲတမ်းအမြဲတမ်းကျွန်တော်ဆွေးနွေးတာပါခင်ဗျာပစ္စည်းတစ်ခုကရှားမဲ့အရေးရောဈေးနှုန်းကနော်ဈေးနှုန်းကမဲ့အရေးရောဖြစ်ရင်ဒီပုံမှာလုပ်ငန်းကြီးလုပ်တဲ့လူကဘာဖြစ်လို့တယောက်တယောက်ပစ္စည်းကိုဈေးကိုဘာဝယ်မဲ့သူ့ဝင်ဆိုတာဒီလိုနှုတ်ကတိပေါ့လေလုပ်ကြတာပဲဒါတော့သဘာဝပဲလေဘာသာဆိုလည်းရှိမှာပေါ့ဘာကြောင့်လဲပစ္စည်းတစ်ခုကတက်နိုင်မဲ့အရေးရောမြင်ကျိုးဝယ်တာမျိုးလိုပါရှိမှာပေါ့နော်အဲ့လိုဆိုလို့ရှိရင်ကျွန်တော်ပစ္စည်းကိုခုနအချိန်ကသဘောတရားလေးပဲပစ္စည်းရှားသွားအဲ့ပစ္စည်းကိုကျွန်တော်တို့ကအဲ့ဒီပြည်သူလူစားသူကွန်ဆူမားတို့ခေါ်တာပေါ့နော်ကွန်ဆူမားတို့လိုအပ်တဲ့ပစ္စည်းကိုကျွန်တော်တို့ကထည့်ပေးလိုက်လို့ရှိရင်အစိုးရကအဲ့လိုလုပ်ဖို့လုပ်ထားတာလေအဲ့ဒါဆိုပြီးလဲသွားပြီဘာမှဖမ်းကြရလဲမလို့စည်းကြလဲမလို့ဒီမှာလည်းပြည်တင်တာမလို့အဲ့သဘောပါပဲခင်ဗျာ
နေဆက်ကုံတို့ရဲ့ချက်ဆင်းနေပြီးနိုင်ငံတကာတန်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာပြည်ပထွက်ခွာအလုပ်လုပ်ကင်သူတွေဝင်ငွေကုန်ပေးဆောင်ချဖို့စစ်ကောင်စီကဥပဒေထုတ်ပြန်ခဲ့သလိုပဲဒီလအတွင်းမှာပဲကိုဗစ်ကာလကချင်းငွေတွေကိုအတူရောအရင်ပါအခုနှစ်ဇူလိုင်လတရက်နေ့မတိုင်ခင်အကြေအလဲပေးဆောင်ချဖို့ညွှန်ကြားချက်ကိုလည်းထုတ်ပြန်လိုက်ပါတယ်မြို့သားညီညွတ်ရေးအစိုးရ NUG စီးပွားရေးဝန်ကြီးဦးတင်ထွန်းနိုင်ကတော့စီးပွားရေးထိခိုက်မှုဟာတနိုင်ငံလုံးကိုလွှမ်းခြုံထိခိုက်စေတယ်လို့မကြခင်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုထားပါတယ်ရှင်
။စီးပွားရေးနဲ့ပတ်သက်တဲ့ကိစ္စကစည်ရေးနဲ့မတူပါဘူး။ကျွန်တော်တို့စည်ရေးဆိုလို့ရှိရင်ဥပမာပေါ့နော်။ဟိုဒီတိုက်ပွဲတွေနဲ့ကင်းလွတ်နေတဲ့မြို့နယ်တွေမှာဆိုရင်ကိုယ်အနာမှာကြီးမပေါက်ဘူး။ကိုယ်နားမှာကြည်မပေါက်လို့ကိုနေတာနေတာလို့နေလို့ရပြီမြေစီးပွားရေးဆိုတာကတော့ခုနကကျွန်တော်တို့ပြောသလိုပေါ့နော်ဟိုအမှုမီဘုံနဲ့တူပါတယ်စီးပွားရေးတန်ကအခုစီးပွားရေးအမှုမီဘုံကတော့ကျွန်တော်တို့ကကိုရဲ့သူရဲ့သူ့ပဲရဲ့ကိုပဲရဲ့မကွဲပဲနဲ့အားလုံးအပေါ်မှာတက်ရောက်မှုရှိပါတယ
်မတ်တင်ထရဲ့စီးပွားရေးစီစဉ်မှာတက်တက်ရောင်တရင်လွားတွေမပြောပြီးအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်စပေးဒုက္ခတန်ခံနေရတဲ့ကရင်နီနယ်တဲကလူငယ်တွေကိုဒုတိယဆုံးတိခတ်တက်အောင်သင်ပေးနေတဲ့ထဲဖိုးဂီတပညာသင်ကျောင်းအကြောင်းကျောင်း တီထောက်သူခိရဆရာမမော်ဖရေးမြာကိုမဆုမြတ်မုံကမေးမြန်းထားပါတယ်ခင်ဗျာ
။တနတ်တန်ဘုံတံမြေမငိမ့်သေးတဲ့ကရင်နေနယ်ထဲမှာစစ်တံခံနေရတဲ့လူငယ်တွေကိုဂီတနဲ့စိတ်ပျော်ရွှင်စေအောင်လှုပ်ပေးနေတဲ့ဂီတပညာသင်ကျောင်းတစ်ကျောင်းရှိပါတယ်။စစ်ပွဲတွေကြောင့်စိတ်တော့ကရောက်ကြရတဲ့လူငယ်တွေကိုတူရိယာဆိုတီးခတ်တာအောင်သင်ပေးနေတဲ့ထဲဖို့ဂီတပညာသင်ကျောင်းဖြစ်ပါတယ်။စိတ်ဓာတ်ရတွေကိုဂီတတန်စင်တွေရဲ့အစွမ်းနဲ့ကုစားနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ဥဆောင်တင်ကြားပေးနေတဲ့ဂီတဆရာမမော်ဖရေးမြာကပြောပါတယ်။လေမုတ်ဒူရီယာတယောဂီတစားတဲ့ကျိုးတက်ဒူရီယာအစုံကိုစနစ်တကျတိခတ်တာအောင်သင်ပေးနေတဲ့ထဲဖို့ဂီတပညာသင်ကျောင်းအကြောင်းကိုဆရာမနဲ့နဲ့လို့သူ့ရဲ့တပည့်တွေခေါ်ကြတဲ့ဆရာမမော်ဖရေးမြာနဲ့မေးမြန်းထားပါတယ်ရှင်
။ကျွန်မတို့တက်ရှိကတော့ကျွန်မတို့ကျောင်းမှာကအကြောင်းသားဥယေ30နဲ့ရောက်နေပေါ့နော်။ဆိုကျွန်မတို့ရဲ့ဘာသာရက်ကkeyboard ရဲ့ violin ရဲ့ piano ရဲ့ guitar ရဲ့ guitar ကိုမှ lead guitar ရဲ့ return ရဲ့ပေါ့နော်နှစ်ပိုင်းပေါ့နော်ပြီးကျွန်မတို့ဒီ music theory ရဲ့ recorder ရဲ့ sizing ပြင်းရဲ့ဒီ leadership program လည်းရှိရမလား leadership ရဲ့ချီထိုးရာရဲ့အင်္ဂလိပ်စာရဲ့ပေါ့နော်ဒီဘာသာရက်တွေကိုသင်ကြားပေးနေပါတယ်ရှင့်ကျွန်မတို့ဆီမှာတော့ဆီမှာ73ကျောင်းရှိရပေါ့သူဆက်တဲ့သူဆမားရရှိပါရဲ့ရှင်ဟုတ
်ဒီမှာတစ်ဆက်တဲ့အကြောင်းသားတွေအကြောင်းလဲမေးပြစီပေါ့နော်ဆိုတော့ဒီဆက်ပွဲတွေကြားမှာဟိုဂီတပညာသင်ဖို့ပေါ့နော်ဒီအကြောင်းသား32ယောက်တောင်ရှိတယ်ဆိုတော့ဒီဂီတပညာသင်ဖို့အတွက်ကိုဒီအကြောင်းသားတွေနဲ့ဘလောက်စိတ်အားတန်ကြလဲဘလောက်အားစိတ်ထုတ်ကြတယ်လို့ပြောလို့ရနိုင်မလဲရှင
်ဘလောက်စိတ်ကကျမတို့နေတဲ့နေရာမှာပေါ့နော်ဒီဘီနာမှာရွာလေးရှိရဲ့အဲ့ရွာနဲ့ကလေးရှိရဲ့ပေါ့နော်ဆိုအဲ့ရွာနာ3ရွာလောက်ကလေးတွေရဲ့ကျမတို့ရဲ့တမျိုးနယ်ထဲပဲပေါ့နော်ဒါမဲ့ရွာတော့တော်တော်ကြီးရေပေါ့အဲ့အလိုနည်းနည်းအလံဝေးရဲ့ရွာတွေခင်ဗျာကလေးတွေလည်းပါတယ်အဲပြီးတော့ဟိုဆစ်ချောင်မြို့ပေါ်ဆစ်ချောင်ကကလေးတွေလည်းပါတယ်အဲပြီးတော့ဒီသူတို့ရဲ့ရွာရှိပြီမဲ့ပြည်နေလို့မြတ်တွေရဲ့အဲရွာအဲ့လိုပေါ့နော်ဆစ်ချောင်ကလေးတွေလည်းရှိရေပေါ့အဓိကဒီသူတို့ဒီအခုလာတက်တဲ့ကလေးတွေဆိုလို့ရှိရင်အကုန်လုံးဆက်အားထက်တန်တဲ့ကလေးတွေပဲဖြစ်တယ်ပေါ့နော်ဆိုကိုယ့်ရဲ့ကြောဘွေးကိုလွယ်ပြီးတော့အဲ့လိုမျိုးဟိုဆက်ရှင်နဲ့အောက်ကလေးပေါ့နော်ဒီအဲ့လိုကလေးတွေကသူတို့ဟာသူတို့ရလာကြတယ်များတယ်ပေါ့နော်အခုကျမတို့ကြောင့်ပြီးရောမယ်သူတို့6လတာကာလမှာဆိုသူတို့တိုးတက်မှုတွေလည်းအများရှိရပေါ့နော်ဆိုသူတို့ကအရွယ်နဲ့မလိုက်အောင်တကယ်ကိုဆက်အားထက်တန်ပြီးတကယ်သူတို့ရလာကြတဲ့ကလေးတွေပေါ့နော်ကျမကတော့အဲ့လိုမျိုးပါတယ်ရှင့်ဟုတ
်ဆိုတော့ဒီထက်ဖို့ပညာသင်ကျောင်းကိုဒီကရင်နေနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့2020ခုနှစ်တည်းကနေပြီးတော့စခဲ့တယ်လို့သိရတယ်ပေါ့လေဆိုတော့ဒီစစ်ပွဲအန်ရီကြီးကနေပြီးတော့မှဒီထက်ဖို့ပညာသင်ကျောင်းဆိုပြီးဘယ်လိုမျိုးဖြစ်လာတာလဲဆိုတာကိုလည်းပြောပြပါလား
ဘာကဒီဖက်ဝန်ဆောင်ရောက်တုန်းကဒီအနာတိုင်းပြီးတော့တလားအောင်ပါပဲကျမရောက်တာပေါ့နော်ဒီလျှောက်တော့တိုက်ပွဲတွေကကျမတို့စီမှာက9လပိုင်းလောက်စဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့တိုက်ပွဲစဖြစ်တဲ့အချိန်မှာကျမကဒီဆက်ဆောင်တွေနဲ့အတူတူရှိရပေါ့ကျမရေပေါ်လို့ခုခုထိခဲခြားခဲ့ပြီးမဲ့လဲကျမရဲ့ကျမရေးချောင်းပေါ့နော်ဆိုဆရာကြီးကကျမရေးချောင်းမလို့မခေါ်ဘူးဆိုတော့ကျမကဒီကုနိုင်တဲ့အပိုင်းမှာကုရအောင်ဆိုပြီးတော့ဒီဆက်ဆောင်ပိုင်းဒီမှာကျမကဒီမန်တန်ပိုင်းနဲ့ပတ်သက်ပြီးတော့စကားကြီးပြောတယ်ဒီကုနိုင်တဲ့ပိုင်းဥမာဆန်လို့မလားရိခါလို့မလားအဝဆာလို့မလားအဲ့လိုမျိုးပေါ့နော်အဲ့လိုဟန်ဆက်ပြီးကျမကြည့်နိုင်တဲ့လောက်ပေါ့နော်အလူရှင် PC လေးတွေနဲ့အဲ့လိုမျိုးစတာဖြစ်ခဲ့တယ်ပေါ့ဆိုတော့ကျမတို့မှာအဖွဲ့လေးတစ်ခုရှိခဲ့တယ်ပေါ့နော်ကျမတို့မှာကနှစ်ချင်တိုင်ဝမ်နေဖြစ်တဲ့ကြောင့်ကျမတို့မှာအမြင်ပါပါဂီတာပါတယ်ပေါ့ဆိုကျမတို့ဂီတာတည့်ရဲ့ချင်းဆိုကြတယ်အဲပြီးတော့စကားတွေပြောရဲအပင်းနှစ်သိတဲ့ဒီကာလကြီးအတွက်စတောင်းပြီးကြတယ်ပေါ့နော်ဒီလိုနဲ့ကျမတို့စဖြစ်ခဲ့တယ်ပေါ့နော်စဖြစ်ခဲ့ပြီမဲ့နောက်ဆုံးကျမအဖွဲ့ဝင်ရတော့မရှိဘူးပေါ့နော်ကျမတယောက်ဖြစ်သွားတယ်ပေါ့ဆိုတော့အဲကျမစစ်ဆောင်စီသွားတဲ့တက်နေပြီးတော့ဒီကလေးတွေကိုသင်ကြားပေးဖို့ကသူတို့ရဲ့စိတ်အားထက်သန်မှုကနေပြီးတော့စခဲ့တာပေါ့နော်ဒီဒေတာမှာဆိုလို့ရှိရင်နေ့တိုင်းမြင်တွေ့နေရတဲ့ဟာတွေကဒီစက်ကလေးမှာပေရှင်ဆရာမကောင်းဘူးပေါ့နော်ဖြစ်ပြန်ပြီးဟိုမှာလည်းကျဲပြန်ပြီးဟိုမှာလည်းထုပြန်ပြီးအဲ့လိုမျိုးတွေကနေတိုက်ပွဲတွေလည်းဖော်ပြန်ပြီးရှိပြန်ပြီးဆိုတဲ့ဟာမျိုးတွေလည်းရှားနေရတဲ့ခါကျတော့တော်တော်များများကအဲ့လိုကျော်ရွှင်ဖို့စာအဲ့လိုမျိုးစဉ်းစားမိကြတော့ပေါ့နော်ဆိုတော့ကျွန်တော်တို့နဲ့သွားတယ်တချင်းဆိုတယ်ကလေးနဲ့စကားတွေပြောတယ်ခါကျတော့ကျွန်တော်တို့ကဘာမှမလုပ်ပြီးနိုင်တော့မှPC လေးပေါ့နော်တို့နဲ့တို့မုတ်ကြွေးလိုက်ရတယ်ဂိမ်းနဲ့တူဆော့လိုက်တယ်တချင်းတူဆိုလိုက်တယ်အဲ့ဒီတူကလည်းခါကျကလေးတွေတောင်မဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီလိုမျိုး PC လေးလုံးလိုက်လို့ရှင်ဒီကြီးတွေလည်းလာကြည့်ကြတယ်ပေါ့ဆိုတော့တို့ကနည်းစွမ်းတော့ကလေးတို့ရဲ့ကလေးတွေပြောနေတာမြင်တော့တို့လည်းပျော်ကြတယ်ပေါ့နော်တို့ကလေးတွေမဟုတ်ဆိုင်ရတယ်မြင်တော့တို့လည်းပျော်ကြတယ်အဲ့လိုမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီကလေးတွေတောင်မကပဲလူကြီးတွေပါအဲ့လိုမျိုးပျော်တယ်လို့တော့ကျွန်မမြင်ရတယ်ပေါ့နော်ဒီကြောင်းလေးကလည်းအဲ့အရင်စဖြစ်လာတယ်လို့တော့ပြောလို့ရတယ်ရှင်ဟုတ်
ဆိုတော့အခုချိန်ထိလဲပေါ့နော်ညီမတို့ဒီဟိုစစ်ပွဲတွေအဆုံးမသက်သေးတဲ့ဒေသတွေမှာဖွင့်ထားတဲ့ဟိုဂီတပညာသင်ကျောင်းဖြစ်တော့စိန်ခေါ်မှုတွေကတော့ရှိမှသေးကြပါတယ်ဆိုတော့ဟိုဘယ်လိုအခက်အခဲစိန်ခေါ်မှုတွေကအကြုံရဆုံးလို့ပြောနိုင်မလဲရှင့်
ခက်ခဲတွေကတော့အများကြီးပဲပြောရမှာပေါ့နော်အဲအဓိကအများဆုံးကြုံရတာကဒီလုံချိုးကြီးပေါ့လုံချိုးကြီးရဲ့အဲဒီတွားရီလာကြီးလည်းအများကြီးခက်ခဲရှိရပေါ့နော်ဒီလမ်ဘတ်ဆက်တွေကြီးခက်ခဲရှိရအထောက်ပတ်ဒီကလည်းအများကြီးခက်ခဲရှိရပေါ့ဆိုအဲပြီးတော့ဒီသူတို့ကအခုဆိုကုန်စည်နှုန်းတွေလည်းတက်တယ်အဲ့လိုမျိုးတွေကြောင့်မို့အခက်အထောက်ပတ်နေရတာအများကြီးပိုခက်ခဲဖြစ်တာပေါ့အဓိကအကုန်ပြောရရင်တော့ဒီလုံချိုးကြီးတစ်ခုကအများဆုံးခက်ခဲတယ်လို့ပြောလို့ရတယ်ပေါ့နော်အဲ့လိုမျိုးဒီစကောင်စီရလည်းကျောင်းနေပဲပြင်မထားတာဆိုတော့လေ
ကျွန်တော်တို့ခုမှပေးချင်တာကဒီအခုထဲဖို့ဂီတပညာသင်ကျောင်းကဒီ6လပေါ့เนาะကျောင်းသားတွေကို6လကျောင်းအိတ်ကျောင်းစာသတ်မှတ်ပြီးတော့ဖွင့်ထားတာဖြစ်တော့ဒီကျောင်းလည်းပတ်နိုင်မှုအတွက်ကိုရောညီမတို့ဘယ်လိုမျိုးလဲဆောစောကတော့ထောက်ပတ်နဲ့ဇယိတ်တွေလည်းပတ်တယ်လို့ပြောရဲဆိုတော့ဒီကျောင်းလည်းပတ်နိုင်မှုအတွက်ကဒီထောက်ပတ်နဲ့သူတွေရဲ့ဇယိတ်တွေပဲလည်းပတ်ရလားသူတို့ကျောင်းသားတွေရောဒီကျောင်းလားကတွေပါပေးရတာမျိုးလားရှင
်အာဒီကျောင်းလားခါတော့တောင်းတာတွေမရှိဘူးနော်သူတို့ကိုယ်တိုင်နဲ့ကလည်းအရင်ခက်ခဲကြတယ်ဆိုတော့မိဘတွေလည်းခက်ခဲတယ်ဆိုတော့အကုန်လုံးကိုကျမတို့က free way ပေါ့နော်အခုစီပဲလုပ်ပြီးထားတယ်ဒီအဓိကအလူရှင်တွေထောက်ပတ်တာတွေလည်းရှိရဲ့ပြီးတော့ကျမတို့လည်းဟိုအချိန်ပိုင်းအလုပ်လေးတွေပေါ့နော်အဲ့လိုလိုင်းပေါ်ကအလုပ်လေးတွေနည်းနည်းပါးပါလုပ်တာတွေရှိတော့တလောက်ကိုအများကြီးမဟုတ်ရင်တော့မှအဲဒီစက်သိန်းနဲ့ဖိုးပေါ့နော်ဒီအဲ့လိုမျိုးလေးတွေတော့ဟိုလုပ်ကြတယ်ပေါ့နော်အဲ့လိုမျိုးလေးတွေပဲရှင်ဟုတ်
ဆိုတော့နောက်ဆုံးမေးချင်တာပေါ့နော်ဒီလိုအခုလိုမျိုးဒီအခက်ခဲမျိုးစုံကြားနေပြီးတော့ဟိုဆီယာမတ်ဟိုတင်ပေးလိုက်လို့ပေါ့နော်တီးတက်ဆိုးတက်သွားကြတဲ့ဒီကလေးတွေရဲ့ဒီဖြောပြေဖို့ကိုနားထောင်ရတဲ့အခါမှာရောဆီယာမတ်ကိုရာရဲ့ဒီစိတ်တော့ကတွေပေါ့နော်ဟိုပြေပြောက်သွားတဲ့စိတ်တော့ကတွေကိုကူစားပေးလိုက်ထိုင်တယ်လို့ရောခံစားရပါရှင့်
အဲတခါတလေဆိုလို့ရှိရင်သူရဲ့တချင်းကိုကြားလို့ရှိရင်စက်တိမ်ထားမိတဲ့အခါခိုက်တက်လေးအများကြီးရှိရပေါ့နော်ဆိုသူတို့လက်ဆောင်ပြတောင်းရတဲ့တချင်းလေးတွေလည်းအများကြီးရှိရပေါ့ဆိုသူတို့ရဲ့တိုးတက်မှုတွေသူတို့ရဲ့ဒီလိုမျိုးအဲပါရမီလေးတွေတွေ့ရင်တော့ကျွန်မမနက်ပြောရင်တော့သူတို့နေရတာရမ်းပြော့တယ်ပေါ့သူတို့နဲ့ချင်းတူဆိုရရင်စကားလေးပြောရရင်အဲ့လိုမျိုးကိုကိုနိုင်ကလည်းစိတ်ပြီးပဲစိတ်ပြီးအများကြီးဖြစ်စီမှုတွေအများကြီးရော့တယ်လို့ကျွန်မခံစားရတယ်ပေါ့နော်
လုံချုံရဲ့အန်ဒီရီကြားကကီယနီမြေထဲမှာဖွင့်ထားတဲ့ထဲဖို့ဂီတပညာသင်ကျောင်းကဂီတဆရာမမော်ဖရီမြခေါ်နည်းနည်းဖြစ်ပါတယ်ရှင်ဒီတစ်ခါအစီအစဉ်ကိုတော့ထဲဖို့ကျောင်းကကျောင်းသားလေးတွေတိခတ်ထားတဲ့ဂီတတန်ဆင်တွေနဲ့အဆုံးသတ်ပါရစေရှင်ကျွန်မဆူမြမောင်ပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုနောက်ဆုံးသက်သက်ရုံစင်စင်ကိုတင်ပြကြည့်ပါမယ်။သတင်းမီဒီယာသတင်းကြီးရူဘတ်မာတို့ရဲ့၅ချိန်မြောက်လက်ထပ်လိုက်ပါတယ်။ကိုရီးယား K-pop BTS အဖွဲ့ခေါင်းဆောင် RM တချင်းဗီဒီယိုသစ်ထွက်ထားပါတယ်။အဲဒီလိုထင်ပေါ်ကျော်ကြားသူတွေသတင်းကိုမန်ဟေးတန်တာကျော်ကပြောပြပေးမှာပါ။
ကျလောင်းရတဲ့ချစ်သူနဲ့ဆေးစပ်ထားတဲ့သတင်းမီဒီယာတထေကြီးရူပတ်မာတော့ဟာ၅ချိန်မြောက်ဖြစ်နေလက်ထပ်လိုက်ပြီလို့သူ့ရဲ့သတင်းမီဒီယာကုမ္ပဏီ News Corp ကဇွန်လ၂ရက်နေ့ကပဲအတည်ပြုသွားပါတယ်။ American Fox သတင်းဌာနနဲ့ News Corp ကုမ္ပဏီဥက္ကဋ္ဌဟောင်းရူပတ်မာတော့ဟာသူ့ရဲ့ချစ်သူအလိနာဇကိုဗာနဲ့ကယ်လီဖိုးနီးယားပြည်နယ်ကမာတော့ပိုင်းမိုရာဂါစပစ်ချန်ကြီးထဲမှာဇွန်လ၁ရက်နေ့ကပဲမင်္ဂလာပွဲကျင်းပပြီးတော့လက်ထပ်ထိမ်းမြှလိုက်တာဖြစ်ပါတယ်။သူတို့သမီးကရုရှားနိုင်ငံကအသက်68နှစ်အရွယ်အငြိမ်းစားမော်လီကျူးဆိုင်ရာဇီဝဗေဒပညာရှင်မှာမင်္ဂလာမောင်နှံပြုံးလျော်နေတဲ့ပုံတွေကို News Corp ကထုတ်တဲ့တပ်ပုံတွေမှာတွေ့ရပါတယ်။သူတို့မောင်နှံဟာမနစ်ကမက်လာမှာဆီဆက်ခဲ့တာဖြစ်ပါတယ်။ဒီမတိုင်ခင်ကတော့တထေးကြီးမာတော့ကရုပ်ရှင်မင်းသမီးမော်ဒယ်ဂျယ်ရီဟွန်နဲ့လက်ထပ်ထားတာပါ။သူတို့နှစ်ဦး2006ခုနှစ်မှာယူခဲ့ကြပြီးတော့2022ခုနှစ်မှာကွာရှင်းခဲ့တာဖြစ်ပါတယ်။အခုသူနောက်ဆုံးယူလိုက်တဲ့သူတို့သမီးဟလိနာဇကိုဗာကလည်းအရင်ကအိမ်အောင်ရှိပါတယ်။စွန့်ရင်လုပ်ငန်းတန်းထောင်ကျဲတတိကြီးလက်ဖြစ်ရုရှားနိုင်ငံရဲ့သမားလက်ဖြစ်တဲ့အလက်ဇန်ဒါဇကိုဗာနဲ့ပေါင်းသင်ခဲ့တာပါ။သူတို့နှစ်ဦးရဲ့သမီးဒက်ရှာကလည်းရုရှားဘီလီယံနာရိုမန်အဘရာမော့ဗစ်သူကတော့အရင်ကချဲလ်စီဘောလုံးအသင်းပိုင်ရှင်ဖြစ်ပါတယ်။အဲ့ဒီသူနဲ့အိမ်အောင်ကြပြီးတော့အခုတော့ကွဲသွားခဲ့ပါပြီ။ တတိယရူပတ်မှာတော့က Fox News သတင်းဌာနမိခင်ကုမ္ပဏီနဲ့ News Corp Media ကုမ္ပဏီတို့ရဲ့အကြီးအကဲနေရာကနေပြီးတော့မနစ်ကစက်တင်ဘာမှအနားယူလိုက်တာဖြစ်လို့သူရဲ့နှစ်80တာကာလရှည်တခြားသတင်းမီဒီယာလုပ်ငန်းရှင်ဘဝကိုအောင်မြင်မြင်နဲ့နှိမ့်ကုန်းချုပ်ခဲ့တာဖြစ်ပါတယ်။တတိယမှာတော့ကသူရဲ့မွေးစာတီအော်စတြေးလျမှာသတင်းစာလုပ်ငန်းတစ်ခုကို1952ခုနှစ်မှာဖခင်စီကအမွေရခဲ့တာပါ။နောက်ဆယ်စုနှစ်တွေအတွင်းမှာတော့သူကအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံမှာထင်ရှားတဲ့သတင်းထည်ဖြောပြေးလုပ်ငန်းကြီးဖြစ်အောင်လို့စွမ်းဆောင်နိုင်ခဲ့ပါတယ်။အမေရိကန်က The Wall Street Journal သတင်းစာနဲ့ဗြိတိန်က The Times သတင်းစာတို့ပါဝင်ပါတယ်။သူပိုင်တဲ့ Fox News တန်သတင်းလိုင်းကလည်း1996ခုနှစ်မှာစတင်ထူထောင်ခဲ့ပြီးတော့အထူးအောင်မြင်တာပါ။အမေရိကန်ပြည်ထောင်စုမှာတမျိုးကြောဝါဒီလူထုပြည်သက်နဲ့နိုင်ငံရေးသမားတွေကြမှာအထူးရေပန်းစားပြီးတော့ဒီနေ့ကို24နာရီအချိန်ပြည့်ထုတ်လွှင့်ပေးနေတဲ့သတင်းဌာနဖြစ်ပါရဲ့ရှင်။ကွာကျော်တောင်ကိုရီးယား K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့တွေက RM သူ့ရဲ့တချင်းတဲ့အတွက်ဂီတဗီဒီယိုထုတ်လိုက်ပါတယ်။ဒုတိယထဲတည်ဆိုတဲ့ဒုတိယမြောက် Day Album Right Place Wrong Person ကိုမေလ24ရက်နေ့မှာထုတ်လိုက်ပြီးတော့မေလာခုံမှာတော့သူ့ရဲ့အဲ့အခွေရေကတချင်းဒိုမိုတာချီတချင်းကိုဗီဒီယိုဖြစ်နဲ့ထုတ်လိုက်ပြီးတော့အဲ့ဒါလေးပုံမြောက်ဗီဒီယိုဖြစ်ပါတယ်။ဒီတချင်းဗီဒီယိုကိုဂျပန်ဒါရိုက်တာပန်နကီကရိုက်ကူးပြီးတော့ဒီဒါရိုက်တာက RM ရဲ့နောက်ထပ်တချင်းတစ်ပုဒ်ဖြစ်တဲ့ Grind ကိုလည်းရိုက်ကူးပေးသူပါ။ BTS အဖွဲ့ခေါင်းဆောင်ဖြစ်တဲ့ RM နာမည်ရင်းက Kim Namjoon ဟာအသက်29နှစ်ရှိပြီပြီကဘာကျော် Fashion Design Bottega Veneta ရဲ့ပထမဆုံးချစ်ကြည်ရေးတန်တမန်ဖြစ်ပါတယ်။သူကဒီဇင်ဘာလ17ရက်နေ့ကပဲစပြီးတော့ဆင့်မှုထမ်းနေပါတယ်။တောင်ကိုရီးယားနိုင်ငံမှာကအသက်18နှစ်နဲ့အသက်28နှစ်ကြားကျန်းမာတန်ဆွမ်းတဲ့အမျိုးသားတိုင်းတစ်နှစ်ခွဲကနေပြီးတော့နှစ်နှစ်ကြာဆင့်မှုထမ်းရတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကအနုပြုလက်နက်ပိုင်မြောက်ကိုရီးယားရန်ကအမြဲရှိနေတာပါ။အခုလောလောဆယ် BTS အဖွဲ့သားတွေအားလုံးလည်းစစ်ထဲမှာဖြစ်ပါတယ်။ BTS အဖွဲ့ဟာအမေရိကန်အကောင်ဆုံးတင်းစင် Billboard Hot အဖြစ်ဆုံးသချင်းပုတ်တရားဆင်မှာထိပ်ဆုံးနံပါတ်1ရတဲ့ပထမအဦးဆုံးနဲ့တခုရသောကိုရီးယားအဖွဲ့ဖြစ်ပါတယ်။သူတို့ရဲ့ Dynamite Button နဲ့ My Universe တချင်းတွေက American Billboard စီးရင်ထိပ်ဆုံးရောက်တဲ့ချင်းတွေဖြစ်ပါတယ်။ Grammy ဂီတဆုတွေတစ်ကြိုရွေးခံရတဲ့ဆင်းမှာပါတာလေ။တောင်ကိုရီးယားအဖွဲ့သူတို့တစ်ဖွဲ့တည်းရှိပါတယ်။သူတို့က Day Album ပေါင်းတန်30ကျော်ရောင်းချထားရပါတယ်ရှင်။
ဖျော်ရိုးစာပေးဖို့လိုတဲ့ဆိုရင် bubbies@voanews.com ကို email နဲ့ပို့နိုင်တယ်လို့ VO ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ရှစ်လကြာလာပြီဖြစ်တဲ့ Israel Hamas စစ်ပွဲအပြစ်ရရေးအစိုးရချက်တက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပထမဦးဆုံးကြိမ်မဲခွက်အထိပြုလိုက်ပါတယ်။အစ်စ်သုံးစက်ပါအပြည့်ရရေးအစုပြည့်ချက်ကိုအစ္စရေးနဲ့ဟားမတ်တို့သဘောတူမတူမသိရသေးပေမဲ့သူတို့အတွက်ဖိအားတော့ဖြစ်လာစေပါလေ။ဘူလာလုံချောကြီးကောင်စီရဲ့အဖွဲ့ဝင်15နိုင်ငံထဲမှာထောက်ခံမဲ့14မဲ့နဲ့တခဲနဲ့အတည်ပြုနိုင်ခဲ့တာပါ။ရုရှားကတော့မဲမပြေပဲကြားနေခဲ့ပါလေ။ယောဘပါလီပန်ရဲ့တနင်္ဂနွေနေ့ရွေးကောက်ပွဲတွေမှာလက်ရာဆုံးဝါဒီတွေအသာစီးရလာချိန်မှာပဲအမျိုးသားရေးဝါဒရဲ့အန်ဒီယချီမပုံကိုဂျာမနီနိုင်ငံသဗ္ဗဖရန့်ဝေါ်တာစတိုင်မိုင်ယောကတနင်္လာနေ့မှာသတိပေးပြောကြားလိုက်ပါလေ။ဒုတိယကမ္ဘာစစ်အတွင်းပြင်သစ်နိုင်ငံတဲမှာနာဇီတွေကလူအစုလိုက်အပြုံလိုက်တတ်ဖြတ်ခဲ့ရာအိုအာဒိုလူအာဂလန်ကျေးရွာမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာအခုလိုပြောကြားသွားခဲ့တာပါထိုင်းရွေးကောက်ပွဲအနိုင်ရရှေ့သို့ချီပါတီ Move Forward Party MFP ကိုဖျက်သိမ်းမသိမ်းထိုင်းဖွဲ့စည်းပုံဥပဒေတရားရုံးကကြားနာမဲ့ဂျွန်လ12ရက်နေ့နဲ့ဤလာနေပါပြီထိုင်းဒေါ်ဝင်မိသားစုကုန်သိက္ခာထိခိုက်အောင်ပြောဆိုထားတဲ့အပေါ်အေးအေးယူလိုက်ရှိတဲ့ဥပဒေတွေကိုပြင်ဆင်ဖို့ရွေးကောက်ပွဲမဲဆွယ်စီယောအမှာရှေ့သို့ချီပါတီကဂရိပြုခဲ့တဲ့လောက်ရဟာထိုင်းဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရာရောက်တဲ့ဆိုတဲ့ဆွချက်ကို MFE ပါတီကရင်ဆိုင်နေရတာပါရှေ့သို့ချီပါတီကိုတော့ဖျက်သိမ်းလိုက်ရင်တော့မဲဆန္ဒရှင်14သန်းတို့ရဲ့မဲကိုပဲဖျက်ရာရောက်လာကြောင့်နိုင်ငံရေးအရာမတိမကျဖြစ်လာနိုင်ပါတယ်ကဲနေ့စီစဉ်တွေကိုအဆုံးသတ်ပြစေခင်ဗျာဒီကနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမော်ပါဗီယိုရုပ်တံရမနပိုင်းစီစဉ်ကိုရေဒီယိုကလည်းလိုက်ထုံမီတာ24 40နဲ့51လိုက်လံမီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းကျန်းမာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ